Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American tan ye 2015 ku ne September la 3 ye cha da pri ni nya 9 nai ga ni 10 nai thi season rwe ko American pi rang su myo ro Washington ga ni dai yai thol lwin pe ni ma bi. Line do meter 24 25 32 50 ne line lat meter 190 ro ga ni phan yu na sin nai ma le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုဝင်းခန့်မောင်နဲ့အတူချိန်ညာပေးမှာပါဟန်ဂေရီနိုင်ငံဘူတာပက်စ်ဘူတာယုံကြီးမှာအနောက်ဥရောပဘက်သွားမယ်ဒုက္ခသည်တွေနဲ့ပြည်နေပေမဲ့တက်လီဘက်သွားမယ်ရထားတစင်းမှမရှိဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်ကျင်းနိုင်ငံကငင်းချင်းအတွက်အလေးထားတာကိုပြရနေတဲ့စစ်တပ်ကတပ်သား3000ရှော့ချမယ်လို့သမ္မတကဒီကနေ့ကျင်းပတဲ့အစည်းအပြတ်ခန်းနာမှာကြေညာလိုက်ပါတယ်ဒီခန်းနာကိုမြန်မာသမ္မတလည်းတက်ရောက်နေပါတယ်ကျေးဥရေရက်ကသင်္ဘော5ဆင်းကိုတော့အလက်စကာကမ်းလွန်ကနိုင်ငံတကာခြေပြင်မှာတွေ့နေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားရမှာပါမခွန်ကြီ
းကောင်းပါပြီရှင်အခုညပိုင်းသတင်းလွှာတွေထဲမှာတော့ရာသီဥတုပြောင်းလဲဆိုင်ရာကျညာစရန်တဆောင်ကိုကုလသမဂ္ဂညီလာခံမှာတင်သွင်းဖို့ပြင်ဆင်နေတဲ့အခြေအနေကိုကြားကြရပါမယ်
။ရေကြီးဆုံးကတော့တော့ဆက်မှာဂျောင်မီဒီဆက်ုံတွေရပ်ဖို့ပေါ့နော်။တော့ပြုံးနာတွေရပ်ဖို့အဲ့ဒါအဓိကပါပဲ
။မိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့ပြောကြားချက်ပါ။တခါရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင်းမြတ်ချက်တွေထဲမှာတော့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွှတ်တော်အသီးသီးကိုယ်စားလှယ်တွေရွေးကောက်ပွဲနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တွေရဲ့သဘောထားအမြင်တွေထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကလည်းဆန္ဒမဲပေးဖို့ဘလို့သဘောထားရှိတယ်လဲဆိုတာတွေပြောပြသွားပါပါ။တခါထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေပညာရေးကျန်းမာရေးစသကူညီပေးနေတဲ့ဒေါက်တာဆင်တီယာမောင်ကိုတောင်ကိုရီးယားကအဖွဲ့တစ်ခုကစုချီးမြှင့်လိုက်တာကိုလည်းပြောပြပေးပါမယ်။အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းခတ်မောင်တို့ကကြေညာပေးပါမယ်ရှင
်။ဟန်ဂေရီနိုင်ငံကဘူတာပက်စ်မြို့ဘူတာယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့မျှော်လင့်နေကြတယ်။ရွှေပြောင်းလာသူဒုက္ခသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ရထားတစ်စင်းမှမရှိဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဂျာမနီမှာနိုင်ငံရေးခလုံးကိုရှောက်ထားနိုင်အောင်ရထားနဲ့သွားဖို့စီစဉ်နေကြတယ်။ရာနဲ့ချီတဲ့ဒုက္ခသည်တွေနဲ့နှစ်ရက်ကြာပြဿနာတက်နေခဲ့တဲ့အတွက်ရဲတွေကတော့ဒီဘူတာယုံကြီးကလည်းဒီကနေ့ကြာသပတေးနေ့မှာပဲထွက်ခွာသွားကြပါပြီ။ဒါပေမဲ့ဒုက္ခသည်တွေကိုဘူတာယုံထဲမှာနေခွင့်ပေးထားတာမို့အနောက်ဥရောပခေဆက်လို့မရတဲ့ဒီဒုက္ခသည်တွေဘယ်ကိုသွားကြမလဲဆိုတာကတော့တဲတဲကိုယ်ကမသိရသေးပါဘူး။ဂျာမနီဆိုကနိုင်ငံကြီးခလုံးကတောင်းခံတဲ့ရှောက်လာတွေကိုလက်ခံမယ်လို့ညင်ညာလိုက်ပြီးမကြခင်မှာပဲ EU နိုင်ငံတွေကိုခီးသွားခွင့်ဗီဇာမပါပဲဒီဘူတာကနေအနောက်ရက်သွားမယ်သူတွေကိုတနင်္လာနေ့ကဟန်ဂေရီအာဏာပိုင်တွေကခွင့်ပြုပေးခဲ့တာပါ။ဒါပေမဲ့အင်္ဂါနေ့တုန်းကတော့ဟန်ဂေရီအရာရှိတွေကရုတ်တရက်ဆိုးသလိုပဲဗီဇာမပါသူတွေခီးသွားခွင့်မပေးဘဲညှင်းပယ်ခဲ့ကြတာပါ။ဒါဟာဥရောပသမဂ္ဂချက်မှတ်ထားတဲ့စီမင်းစည်းကမ်းတိုင်းလိုက်နာချက်တုံးတာလို့တာဝန်ခံအရာရှိတွေကပြောပေမဲ့ဒီလိုရုတ်တရက်အပြောင်းလဲလုပ်ခဲ့တာကနေဘူတာယုံထဲမှာထောင်းနေချီတဲ့ဒုက္ခသည်တွေတောင်းတင်နေကြတာဖြစ်ပါတယ်။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကတော့သူတို့ရဲ့ဒုက္ခသည်ပြဿနာကိုဆွေးနွေးဖို့အတွက်ဒီကနေ့ Brussels မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။
စစ်ပွဲတွေကြောင့်ရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကကကလေးပေါင်း73သန်းကျော်လောက်ကြောင်မတက်နိုင်ဖြစ်နေတဲ့အကြောင်းကိုကုလသမဂ္ဂအဖွဲ့ကဒီကနေ့ကြာသပတေးနေ့မှာသတင်းပေးထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာဆီးရီးယား၊အီရတ်၊ယီမင်၊လစ်ဗျာ၊ဆူဒန်၊ဂျော်ဒန်၊လေဘနွန်၊တူရကီနဲ့ပါလက်စတိုင်းဒေသတွေပါဝင်ခဲ့ပါတယ်။အဲ့ဒီဒေသတွေကကြောင်နေကျွယ်ကလေး40ရာခိုင်နှုန်းကကြောင်မသွားနိုင်ဖြစ်နေကြပါတယ်။နေနဲ့ချီကြတဲ့ပြိပခပြဿနာတွေဟာပညာရေးအတွက်ရင်းနှီးမြှုပ်နှံမှုနဲ့အောင်မြင်မှုတွေကိုဖျက်ဆီးလိုက်သလိုဖြစ်နေကြောင်းနဲ့ပညာရေးစနစ်တွေကိုချီနှဲမှုတွေဖြစ်စေပါတယ်လို့ကုလသမဂ္ဂကလေးများရှမ်းပုံဝေအဖွဲ့ရဲ့အရှိအလယ်ပိုင်းနဲ့မြောက်အာဖရိကဒေသဆိုင်ရာညွှန်ကြားရေးမှူးပီတာစလမာကပြောကြားသွားပါတယ်ဆူဒန်နဲ့ယီမင်လိုနိုင်ငံတွေမှာကလေးတွေကြောင်းမတက်နိုင်တာဟာအရေးချင်းရှိတဲ့ဆရာတွေပြက်လက်နေတာကြောင့်လို့လဲဆိုပါတယ်ဒီပြဿနာစစ်ဖြစ်နေတဲ့နိုင်ငံတွေမှာနေမဟုတ်ပဲစစ်ပေးဒုက္ခသည်တွေလက်ခံထားရတဲ့အိမ်နီးချင်းနိုင်ငံတွေမှာတွေ့ရပြီးအဲ့ဒီမှာကြောင်းနေကျွဲကလေးတွေအတွက်ဒီပြဿနာလည်းအလားတူတိုးပွားနေပါတယ်ဒီထုတ်ပြန်ချက်ထဲမှာကောင်းမွန်ပြီးတိုးတက်မှုရှိတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့အတွက်ဆိုရင်အမုန်းတရားနဲ့ကြောက်ရွံ့မှုဒဏ်တွေကိုခံစားခဲ့ရတဲ့ကလေးသူငယ်တွေအတွက်တာမန်ထက်ပိုတဲ့ထောက်ပံ့မှုတွေလည်းလိုအပ်ကြောင်းပါဝင်ခဲ့ပါတယ်
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံပေးကြဖို့အတွက်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်သူလူထုကိုမြစ်တာရက်ခံလိုက်ပါတယ်။ဘဝတက်တက်တာအတွေ့အကြုံရအီရန်နျူကလ িয়ার သဘောတူညီချက်ဟာအပြုသဘောဆောင်တဲ့ဘက်ကိုဦးတည်နေပါတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဗုဒ္ဓဟူးနေ့ကဖီလာဒဲလ်ဖီးယားမြို့မှာဘာသာရေးဖွဲ့စည်းရတဲ့ကျောင်းသားတွေပါတက်ရောက်တဲ့အခမ်းအနားမှာပြောကြားတဲ့မိန်ကွန်းတွင်ဝန်ကြီးကယ်ရီကပြောခဲ့ပါတယ်။ဒီသဘောတူညီချက်ကိုထောက်ခံမဲ့အကြောင်းမေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဘာဘရာမော့ မကောစကီကဝါရှင်တန်ဒီစီမှာပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ကိုထောက်ခံမယ်လို့ပြောဆိုထားတဲ့လွှတ်တော်မှအရေးအတွက်ဟာ34ဦးရှိသွားပါပြီ။ဒီလွှတ်တော်အမတ်ဘာဘရာကအခုလောထောက်ခံကြောင်းပြောဆိုတဲ့အတွက်အီရန်နျူကလ িয়ার သဘောတူညီမှုကိုဆန့်ကျင်မဲ့ဆုံးဖြတ်ချက်မှန်သမျှကိုဗီဒိုအာဏာသုံးပယ်ချဖို့အတွက်လိုအပ်တဲ့အမဲအရေးအတွက်သမ္မတဘဲရက်အိုဘားမားအနေနဲ့ရရှိသွားပြီဖြစ်ပါတယ်။အောက်လွှတ်တော်မှလည်းဒီမိုကရက်တွေကသမ္မတရဲ့ဗီဒိုအာဏာအသုံးပြုမှုကိုပယ်ချဖို့ကြိုးပမ်းမှုမှန်သမျှကိုပိတ်ဆို့မှန်းနိုင်မဲ့မဲအလုံလောက်ရတာပဲဖြစ်ပါတယ်။
Liberia နိုင်ငံဟာ Ebola ရောဂါကင်းစင်တဲ့နိုင်ငံဖြစ်ပြီးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒုတိယကြိမ်ကြေညာလိုက်ပါတယ်။ရောဂါပိုးစမ်းသပ်ရှာဖွေတဲ့ဌာနတွေကနေဒီရောဂါပိုးကူးစက်ခံရသူမတွေ့တာ42ရက်ကြာပြီးတဲ့နောက်ခုလို့ WHO ကကျန်းမာရေးကြာတာပရိနေကကြေညာလိုက်တာပါ။ Liberia နိုင်ငံမှာ Ebola ရောဂါပိုးကူးစက်သူထပ်ပြီးရှိမရှိကျန်းမာရေးအရာရှိတွေကစောင့်ကြည့်နေတယ်လို့ WHO ကစောင့်ကြည့်မှုအမြင့်အစင်မြင့်တိုးထားတယ်လို့သတ်မှတ်ထားတဲ့ရပောင်းတွင်တမတ်ထားတဲ့ရေပောင်း90တဲ့ရောက်ရှိနေပြီဖြစ်ပါတယ်။ Liberia နိုင်ငံကမေလ9ရက်နေ့တော့ကဒီရောဂါပိုးမရှိတော့ဘူးလို့ကြေညာခဲ့တာပါ။ဒါပေမဲ့ပထမစောင့်ကြည့်ကာလအတွင်းမှာပဲဇွန်လ29ရက်နေ့ကအသက်18နှစ်အရွယ်အမျိုးသားငယ်တူကိုဒီရောဂါပိုးအကူးဆက်ခံရတာတွေ့ရပြီးနောက်နေ့မှာပဲသေဆုံးသွားတယ်လို့ WHO ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာလဲရောဂါပိုးကူးစက်ခံရသူနောက်ထပ်5ဦးတွေ့ခဲ့ရပြီးအဲ့ဒီထက်က2ဦးသေဆုံးခဲ့ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံကငင်းချမ်းရေးအတွက်အလေးထားတာကိုပြသတဲ့အနေနဲ့တရုတ်စစ်တပ်ကတပ်သား3သင်းကိုရှော့ချမယ်လို့သမ္မတရှီကျင်ပင်ကဒီကနေ့ကျင်းပတဲ့အစည်းအဝေးအခမ်းအနားမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်မှာဂျပန်တွေကိုအောင်းနိုင်တဲ့ထိမ့်မှတ်ဖြစ်တဲ့တရုတ်နိုင်ငံကတင်းနမ်းမင်းရင်းမြန်မာအစည်းအဝေးအခမ်းအနားကိုဒီကနေ့ကျင်းပတာဖြစ်ပါတယ်။ဒီအစည်းအဝေးအခမ်းအနားကိုမြန်မာသမ္မတဦးသိန်းစိန်နဲ့တက်ရောက်ခဲ့ပါတယ်။ဒါ့အပြင်ရုရှားသမ္မတဗလာဒီမီယာပူတင်၊တောင်ကိုရီးယားသမ္မတပါကွန်နဲ့တောင်အာဖရိကသမ္မတဂျေကော့ဇူမာနဲ့ဗီယက်နမ်သမ္မတထရွန်တန်ဆန်တို့လည်းတက်ရောက်ခဲ့တာပါ။1930နဲ့40နှစ်လွန်ကာလတွေကဂျပန်တို့ရဲ့တိမ့်ပိုက်မှုခံရခြင်းတွင်ထိခိုက်ခံစားရတဲ့တွေ့ကိုပြန်ပြီးအောင်းမြေတဲ့အနေနဲ့ပါကျင်းပတဲ့ဒီဆေးပြခန္ဓာမှာတနက်အချက်80ပြစ်ပေါက်ဂုံပြုတ်ခဲ့တယ်လို့အခမ်းအနားပြီးမှလည်းငင်းချမ်းရေးထိမ့်မှတ်ဖြစ်တဲ့ထောင်နဲ့ချီတဲ့ခိုးရည်နဲ့မိုးပြံဘောလုံးတွေကိုလွှတ်တင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီဘက်မှာတရုတ်တွေရဲ့ဆေးအင်အားကိုပါအကြီးအကျယ်ပြတ်တက်ခဲ့တာမို့တရုတ်ရဲ့တိုးတက်ကြီးထွားလာမှုနဲ့နိုင်ငံတကာတိုင်းဝိုင်းလည်းမှာတရုတ်ကဘယ်ခန်းခန္ဓာကရပ်တည်ချင်တယ်ဆိုတဲ့ဟာမေးခွန်းထုတ်စရာဖြစ်လာတယ်လို့ဝေဖန်သုံးသပ်မှုတွေရှိပါတယ်။ဒီဆေးပြခန္ဓာဟာတရုတ်ရဲ့စတော့ဈေးကွက်ကျဆင်းမှုနဲ့အတူတရုတ်စီးပွားရေးပေါ်မှာစိုးရိမ်မှုတွေတိုးလာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်တွေရဲ့ stock ဈေးကွက်တွေကမောက်ကမောက်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်ယွမ်ငွေဈေးတွေရုတ်တက်ကျဆင်းသွားတာကြောင့်ကမ္ဘာစီးပွားရေးနဲ့ကုန်စည်ဈေးနှုန်းတွေလည်းမတည်မငြိမ်ဖြစ်သွားခဲ့တာပါ
။ပြီးခဲ့တဲ့လကဘန်ကောက်မြို့အေယာဝန်နဲ့ကုန်ဘုံပေါက်ခွဲမှုမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့တက်တမ်းမြောင်တနည်းရှိသူတို့ကိုဖမ်းဆီးလိုက်ပြီးလို့ထိုင်းအနာပိုင်တွေကဒီကနေ့ကြာတာရင်းနေမှာကြေညာလိုက်ပါတယ်။ဒီမှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်အနေနဲ့ဖမ်းဆီးခံရသူတွေရဲ့နာမည်ကိုလည်းအနာပိုင်တွေကထုတ်ပြန်လိုက်ပါတယ်။အနာပိုင်ရဲ့ပြောဆိုချက်အရထိုင်းလူမျိုးမွတ်စလင်ဘာသာဝင်လို့သတ်မှတ်ခံထားရတဲ့အသက်38နှစ်ရှိပြီဖြစ်တဲ့ကမရာရူဒန်ဆာဟိုကိုထိုင်းနိုင်ငံတောင်ပိုင်းနာရာတီဝတ်ပြည်နယ်မှာဖမ်းမိခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့စစ်ဆေးရေးတွေပြုလုပ်နေတယ်လို့ဆိုထားပါဗျ။ထိုင်းစစ်တပ်ရဲ့ဒီကနေ့ကြာတာပြင်းနေ့လေ TV ကထုတ်ပြန်ကြေညာချက်မှာအခြားထိန်းသိမ်းခံထားရတဲ့နိုင်ငံသားသား2ယောက်ရဲ့နာမည်လည်းပါဝင်ခဲ့ပါဗျ။သူတို့ရဲ့နာမည်တွေကတော့အဒမ်ကာရာတက်နဲ့ယူဆူဖူမီရာလီနီတို့ဖြစ်တယ်လို့ထိုင်းစစ်တပ်ဝင်ထိုင်းစစ်ဗိုလ်ချုပ်ဝင်ထိုင်းဆူဗာရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့လို့သူတို့ဘယ်နိုင်ငံသားဖြစ်တယ်ဆိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ထိုင်းနိုင်ငံထိုင်းဆိုရဟာဘုံပေါက်ကွဲတဲ့အချိန်ဩဂုတ်လ18ရက်နေ့ကစလို့ထိုင်းအမျိုးသမီးတူနဲ့နိုင်ငံသား၄ဦးအပါအဝင်တန်ရရှိသူ၈ဦးအထိဝရမ်းထုတ်ပြန်ကြေညာထားခဲ့ပြီးသူတို့ထဲက2ဦးကိုပဲတူရကီနိုင်ငံသားအဖြစ်နဲ့ထုတ်ပြန်ကြေညာနိုင်ခဲ့ပါတယ်။
တရုတ်ရေတပ်သင်္ဘောငါးဆင့်ကိုအလက်စကာကမ်းလွန်ကနိုင်ငံတကာရေပြင်မှာတွေ့နေရတယ်လို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါဟာတရုတ်ကမ်းခြေနဲ့ဝေးလံတဲ့နေရာတွေမှာပါဆင့်အားပြမယ်စီမံကိန်းကိုကောင်းထည်ဖော်ဖို့တရုတ်အစိုးရရဲ့စူးစမ်းမှုအသစ်တည်းလို့လေလံသုံးသပ်သူအများအပြားကမြင်ကြပါတယ်။ American Pentagon စစ်ဌာနပြောခွင့်ရ Bill Alban ကတော့ဒီသင်္ဘောငါးဆင့်ရှိနေတယ်ဆိုတာကိုမနေ့ကဗုဒ္ဓဟူးနေ့မှာအတည်ပြုပေးခဲ့ပြီးဒါဟာ Bering ပင်လယ်ပြင်ထဲမှာတရုတ်ရေတပ်သင်္ဘောတွေကို American ကပထမဆုံးချိန်တွေ့တာဖြစ်ကြောင်းပြောပါတယ်။ဒါပြင်နိုင်ငံတကာရေပြင်နဲ့အပြည်ပြည်ဆိုင်ရာဥပဒေနဲ့အညီစစ်သင်္ဘောတွေတော်လာကွန်ရှိတဲ့နိုင်ငံအားလုံးရဲ့လက်လက်ခွင့်ကိုလေးစားချောင်းပြောကြခဲ့တယ်လို့ဒီသင်္ဘောတွေကို American စစ်တပ်ကနှောက်ယှက်ခံလိုက်နေတယ်လို့လည်းပြောပါတယ်။ American အရာရှိတွေအနေနဲ့ဒီသင်္ဘောတွေကနေချိမ့်ချမှုရှိတဲ့လှုပ်ရှားမှုတစုံတရာလုပ်တာမတွေ့ရဘူးလို့သမ္မတအင်မြူပြောခွင့်ရ Josh Arnest ကပြောပါတယ်။ဒါပေမဲ့ဒီသင်္ဘောတွေဘာယူရချက်နဲ့ရောက်နေရဆိုတာတိတိကျကျမသိရသေးဘူးလို့ဆိုပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိန်းချုပ်ရေးအတွက်တဘာဝဝန်ကျင်နဲ့ပတ်သက်တဲ့မူဝါဒတွေပံ့ပိုးပေးနိုင်မှု American သမ္မတကအလက်စကာပြည်နယ်ရောက်နေတော့မှပဲအခုလိုတရုတ်သင်္ဘောတွေတွေ့ရတာပါဒါပေမဲ့သမ္မတအိုဘားမားခီးစင်နဲ့တိုက်ပြီးတရုတ်ဆိုကသူ့ရေတပ်သင်္ဘောတွေချထားတာဖြစ်နိုင်ခြင်းမရှိဘူးလို့နိုင်ငံတကာလေးလံရေးဘုတ်ဌာနကပြောပါတယ
်မလေးရှားကမ်းလွန်ကလှိုင်းထန်တဲ့ပင်လယ်ပြင်မှာတိမ်မောက်ခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးခဲ့တယ်လို့မလေးရှားအစိုးရအရာရှိတွေကပြောကြားသွားပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းခတ်မောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွှတ်တော်သီးသီးရဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးသွားမှာပါရှင်နိုဝင်ဘာလကျင်းပမယ့်ထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်စီရင်မှန်မှန်မှန်တွားရောက်စစ်ဆေးဖို့နဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအခြေအနေတွေကိုရန်ကုန်ဒေသခံအချို့ကိုတွေ့ဆုံမေးမြန်းပြီး VOA ရန်ကုန်ရုံးကနေပြီးတော့စုစည်းပေးပို့ထားတာကိုအရင်ဆုံးနားဆင်အောင်ပါရှင်
ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကကြိုတင်မဲပေးကျင်သူတွေဟာထိုင်းနိုင်ငံမြန်မာတန်ယုံရဲ့ဝက်ဆိုက်မှာထုတ်ပြန်ထားတဲ့ပုံစံ15ကိုဖြည့်ဖို့လိုအပ်ပါတယ်။အဲဒီလိုဖြည့်ဖို့အတွက်ကသူတို့မြို့ရွာတွေမှာထုတ်ပြန်ထားတဲ့အခြေခံမဲစည်းရင်းမှာနာမည်စည်းရင်းပါဖို့ကလိုအပ်ပါတယ်။အဲဒီလိုပါပြီးဆိုမှသာမှတ်ပုံတင်၎င်းစည်းရင်းနိုင်ငံကူးလက်မှတ်မိတ္တူတွေကိုထိုင်းနိုင်ငံမှာရှိတဲ့ဘန်ကောက်တန်ယုံနဲ့ချင်းမိုင်ကောင်စစ်ဝေယုံတွေကိုပေးပို့လျှောက်ထားရမှာဖြစ်ပါတယ်။ပေးပို့လျှောက်ထားရမယ့်ရက်ဟာဩဂတ်စ်လ17ရက်နေ့နောက်ဆုံးအဖြစ်ဇူလိုင်လအတွင်းကထုတ်ပြန်ချက်မှာကြေညာထားတာပါ။အဲ့ဒီလျှောက်ထားချက်တွေပြီးမှသာအောက်တိုဘာလ18ရက်နေ့မှာထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံမှာကြိုတင်မဲတွေလာရောက်ပေးနိုင်တယ်ဆိုပြီးမြန်မာတန်ယုံဘက်ကထုတ်ပြန်ခဲ့ပါတယ်။ဒီအခြေအနေတွေအားလုံးကိုထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းလိုသမားတွေကြားမှာကြဲကြဲပြန့်ပြန့်နားလည်သိရှိခြင်းမရှိသလိုစိတ်ဝင်စားမှုတွေနှဲပါတာကြောင့်မဲထည့်ရမယ့်အခြေအနေကိုခါခါနာနာမသိဘူးဆိုပြီးချင်းမိုင်ခရင်ကမြန်မာရွှေပြောင်းလို့သမားတူကဆိုပါတယ်
ဟိုကြားတော့ကြားနေတယ်ပေါ့ဒါပေမဲ့ကျွန်တော်တို့အိမ်အောင်စုဇရာတွေပါတွေကတော့ဟိုအိမ်မှာတော့ရှိတာပေါ့နော်အခုကိုကိုတိုင်းတွားရမှာလားမတွားရဘူးလားအရေးကြီးလားအရေးမကြီးဘူးလားဆိုတော့ခါခါနာနာမသိဘူးဖြစ်နေတယ်လေ
မဲဆောင်မျိုးကရွှေပြောင်းလို့သမားတူကတော့မဲထည့်ဖို့အတွက်စိတ်ဝင်စားပေမဲ့မဲထည့်ရမယ့်သတင်းအချက်အလက်တွေကိုသေချာသိရှိခြင်းမရှိတဲ့အတွက်အခက်အခဲတွေရှိနေလို့ဆိုပါတယ်
စိတ်ဝင်စားတော့ဘောပမာတီကျဆိုလို့ဆိုရင်တော့ဗောအခြေအနေဒီရထဲလို့ရတဲ့ဆိုဒီရပဲထဲမယ်အခုသူတို့မဲထဲမယ်ပြောတဲ့အခုတစ်ဖက်နိုင်ငံရောက်နေတဲ့ပမာတီသားဗောနော်ဘာမှမသိရဘူးဘာမှမသိရဘူးဘလို့မသိရလဲဆိုတော့ဒီကနေပဲထဲရမလားဟောင်းနေပါလိတင်မှုကိစ္စတွေပါလိပြန်လောက်ရမလားဆိုတာသွေသွားဖြစ်နေတယ်ဒီကနေပဲတန်ရုံကနေပဲတက်ထဲရမလားဆိုတာလည်းမသိရဘူးဗောနော်ထဲချင်းနဲ့ပမာတီသားတော့ကိုပမာနိုင်ငံတော့လုတ်ပေးသိချင်တာပေါ့
မဲထည့်ဖို့အတွက်မိမိတို့ရဲ့မြို့ရွာဒေသတွေမှာမဲစရင်ပမာပါတောင်သိရှိခြင်းမရှိသလိုမြန်မာတန်ယုံဝက်ဆိုက်မှာဖော်ပြထားတဲ့ပုံစံ15လို့ခေါ်တဲ့မဲထည့်ရမယ့်ဖောင်ကိုလည်းဖြည့်ထားခြင်းမရှိသူတွေကအများစုဖြစ်နေတာပါဒီတော့မဲထည့်နိုင်ဖို့ကလည်းမဖြစ်မနေထည့်ရမယ်ဆိုရင်တော့ထည့်မှာဖြစ်ပေမဲ့အလုတ်မအားတဲ့အတွက်ခရီးသွားပြီးမဲထည့်ဖို့အတွက်ကတော့ချစ်နိုင်ခြင်းမရှိဘူးဆိုပြီးချစ်မိုင်ခရင်ကရွှေပြောင်းလို့သမားတူကဆိုပါတယ်
။သွားမနဲ့လာမနဲ့အလုတ်ပြက်မနဲ့ဆိုတော့ဟိုအရေးကြီးလို့ကို့အတွက်ကဘလို့ပဲဖြစ်ဖြစ်အဆင်ပြေရမယ်မဖြစ်မနေသွားရမယ်ဆိုရင်တော့သွားရမှာပေါ့မဟုတ်ရင်ဟိုမထက်လဲဘာမှမဖြစ်ဘူးဆိုလို့ရှင်တော့အခုပြောသလိုအခက်ခဲလေးတွေနဲ့သွားလို့ရမှာမဟုတ်လေ။ဘန်ကောက်ထိသွားပြီးတော့ထဲ့ဆိုတာမျိုးကြတော့လေအလုတ်ပြက်မနဲ့ဘလားစရိတ်ကုန်းမနဲ့ဆိုတော့အခုတလောကတော့အလုတ်တွေကတိတ်မကောင်းကြဘူးလေမ
။အလားတူမဲဆောင်မြို့မှာရှိတဲ့အလုတ်သမားတွေအနေနဲ့ကလည်းအလုတ်ဖြတ်ပြီးခရီးသွားဖို့ကအလုတ်ရှင်ရဲ့ခွင့်ပြုချက်တွေလိုအပ်တယ်လို့ကိုင်းဆောင်ထားတဲ့လက်မှတ်တွေအနေထားနဲ့ဆိုရင်လည်းဘန်ကောက်မြို့ကိုသွားပြီးမဲသွားထည့်ဖို့အခြေအနေမပေးဘူးလို့ဆိုပါရစေ
။မလွယ်ဘူးလို့ပဲထင်ပါတယ်အလုတ်တစ်ဖက်နဲ့ဆိုရင်။
ထိုင်းနိုင်ငံတွင်မှာတန်းတဲ့ချီရှိတဲ့မြန်မာရှေ့ပြောင်းလို့သမားတွေနေထိုင်နေကြတယ်လို့အဲ့ဒီအလို့သမားတွေတဲကနိုင်ငံကူးလက်မှတ်ခရမ်းဥစ္စာအုပ်နဲ့နေထိုင်သူတွေကနှစ်သိန်းကျော်ရှိပါတယ်အများစုကတော့တရားမဝင်နေထိုင်အလို့လုပ်ကိုင်းနေကြသူတွေပါဘင်္ဂါမြို့မှာရှိတဲ့မြန်မာတန်ယုံကိုပုံစံ15လောက်ခေါ်တဲ့ဖောင်ဖြစ်စီးရင်သွင်းထားတဲ့အရေးအတွက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ
ာကိုအနုညွတ်တောင်းပန်ပါတယ်ရှင်။ထိုင်းနိုင်ငံအလုပ်သမားတွေဒီ2015ရွေးကောက်ပွဲအောက်တိုဘာ18ရက်မှာကြိုတင်မဲထည့်ဖို့အတွက်ဒီစီအလုပ်မအားတဲ့ကြားကနေပြီးတော့အများစုမဲထည့်နိုင်မှုမဖြစ်ဘူးဆိုတဲ့အခြေအနေကိုမယေးမာကသတင်းပေးပို့သွားတာပါ။အခုတခါတော့ဒီရန်ကုန်မြို့ကန်တချို့ရဲ့ရွေးကောက်ပွဲဆိုင်ရာသဘောထားအမြင်တွေကိုပြောပြပေးသွားမှာပါရှင်။
ဝိကြေတန်ကြီးတော့မဟုတ်ရွယ်ချက်တော့ရှိတာပေါ့ကျွန်တော်တို့မဲကျွန်တော်တို့ထည့်လိုက်တဲ့မဲကတော့ကျွန်တော်တို့လူချင်းတဲ့တယောက်အုတ်ချိုးဘူးအတွက်ကျွန်တော်တို့ကလူချင်းတဲ့အဲ့ဒီအတွက်ကြောင့်ကိုမဲတမဲနဲ့ပတ်သက်ပြီးတော့ဒီကအောင်မြင်ဖို့အတွက်ဆိုတဲ့ရွယ်ချက်နဲ့ကျွန်တော်တို့ကသွားထည့်မှာကျွန်တော်တို့က NLD ကိုပေးမယ်မဲကတော့ပြောင်းလဲချက်တွေကတော့အများကြီးပဲဗျအများကြီးပြောင်းလဲသွားမယ်လို့ထင်တယ
်ပြည်ဝင်စားရအားကောင်းတော့သူကမဲစင်းရောပေးနေကြပေးတယ်ဘာမှမဖြစ်လာဘူးကြီးအလဲကားပဲဟုတ်မှာနာမည်ပေးနေကြတယ်သူတည်းကပြင်းနေပြီးတော့ရပ်ကွက်မှာပြင်းနေဆိုတော့ပြေးကြတယ်ပြေးရောဘာမှမထူးစားဘူးဒါကတော့ဟိုမှာအယူခေါက်ရယ်ဟာလူကပြေးထားတာဆင်းရဲသားကြီးပါလေလောက်ကမူဆောင်ဦးလဲဆောင်ဦးပြေးမယ်ဆိုရယ်ပြေးကြတယ်နောက်ပြေးရတာဒါဘာမှမထူးလားမထူးတော့လူရဲ့စိတ်ကုန်ပြီးဘာမှမပြေးကြဘူးဘယ်ကလုံးလုံးထိတ်ဝင်မရှိတော့ရင်တော့ထည့်ရအလဲကားပဲဟိုမှာထည့်ရကျွန်တော်တို့ထည့်ရကျွန်တော်တို့တွေဘာဖတ်တယ်ဘာမှမဖတ်တယ
်အဖြစ်မနေဘူးမဲပေးဖို့ဆန္ဒရှိတယ်ဘယ်ပါတီကိုပြေးရမလဲဘယ်ပုဂ္ဂိုလ်ပေးရမလဲဆိုတာပေါ့အခုကျွန်တော်တို့လေ့လာနေရပေါ့နော်အပြောင်းလဲတော့ဒါကောင်းတာကိုပဲအကုန်လုံးမျောနေတယ်ဒါပေမဲ့လက်တွေ့ predicate ကြတဲ့နေကြမှာပဲကောင်းတယ်ဆိုတယ်ဆိုတာမကောင်းကောင်းတယ်ဆိုတာအဲ့ခါကျမှသိရကြိုတင်ပြောဖို့ခက်တယ်ဘာဖြစ်လို့ဆိုတော့တုံခဲ့ရတဲ့ဖြစ်ဖြစ်တွေရှိခဲ့တာပေါ့
ကျွန်တော်တို့ဒီမှာတော့တွားကြည့်ဖို့ဆိုတာတော့မအားပါဘူးမှနော်အပြုလို့မှာလဲဆိုကျွန်တော်တို့ဒီမှာလက်ရလို့သာမားရဆိုတော့တိတ်ပြီးတော့မချီးဖြစ်ပါဘူးနော်အဲ့အကြောင်းကိုပါကျွန်တော်တို့မှာလဲပြောရရင်တနေ့လို့မှာတနေ့စားရတယ်ဆိုတော့တိတ်ပြီးတော့ဥစားမပေးနိုင်ဘူးနောက်တက်လာမယ်ဆိုတော့အခုဆိုရကလည်းဟိုပြောရမယ်ဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့လို့မှာကျွန်တော်တို့စားရတယ်ဆိုတော့ဒီပုံစံတိုင်းပါပဲဘာမှမလုပ်ပါဘူးအမှားအဆိုးရဆိုတာလေကျွန်တော်တို့လို့မှကျွန်တော်တို့စားရမှာပါဟုတ်လားကျွန်တော်တို့ကဘူးဘက်တက်ချင်တာပဲတက်ကျွန်တော်တို့လက်လက်လို့စားတယ်မှပြရတယ်လှူစားနေရမှာပဲ
ကျွန်တော်တို့ကစိတ်ဝင်စားမှုရရှိရဲ့ဒါပေမဲ့ဟိုရွေးကောက်ပွဲဟိုမဲထဲဖို့ဆိုတော့ဒါကျွန်တော်ကဘယ်လိုကောင်းလဲဆိုတော့ချိုးလူတွေကြောက်လဲဟိုတင်းပြစ်တာပေါ့နော်စီးပွားရေးနဲ့လုံးမနေရလူလည်းရှိရပါတော့အာဟိုစီးပွားရေးကြောင့်လုံမနေရတယ်လည်းရှိရအဲ့ဒါကြီးရှိရပေါ့ဒါပေမဲ့ရွေးကောက်ပွဲဟိုကျွန်တော်ကမဲထက်ဖို့ဆိုတာသူအဲ့ဒီစိုးကအစ်ခွင့်နိုင်မလားလဲစီးပွားရေးဆိုတာကောင်းမှမလဲဆိုတော့ကျွန်တော်သိရတာတော့ထက်တော့ထက်ပဲဒါပေမဲ့ကျွန်တော်ကအားတော့မရှိဘူးပေါ့ကြာပြီးတော့၄-၃ကြောက်မှပြင်လိုက်တဲ့အတွက်အားမရှိ၄-၃ကြောက်ပြင်လိုက်ရင်ပို့ပြီးအားရှိတယ်ကျွန်တော်ထင်တ
ာလူရတော့ဘူးရပန်တော့ဟိုအလုပ်တွေနဲ့ရေပင်းနဲ့ဘူးရပန်မှာနည်းနည်းလေးစိတ်ကလေးရောက်ဖြစ်နေတယ်ပါတာပေါ့နော်ဟိုကျွန်တော်တို့ဆိုလဲရေပေးဟိုသွားတဲ့အနေအဆင်းနဲ့ပါနေကျွန်တော်တို့ကာလမလေး၃ကောင်းစီပါတယ်ကျွန်တော်တို့ရေပေးသွားတာဒီအရာဘူးကြံရောမကွေးပွင့်ပြီးဆလင်းဘက်နောက်နေဘက်ဒီပေါ့အဲ့ဘက်ဒီလည်းရောက်တယ်ဒီဟင်္ဒရာဘက်ဒီလည်းရောက်၃ကောင်းဆိုရေပန်အဲ့လုတ်တွေလည်းဒီလူအဲ့ဒီကတော့ရေပေးဒုက္ခရောက်နေတဲ့လူတွေပေါ့နော်အဲ့ဘက်ကိုအဲ့ဘက်မှာဒီလူကစိတ်ပါနေတယ်ပေါ့နော်အဲ့ဘက်မှာပြန်ပြီးရောက်တက်ရောက်နေတယ်မဲဆန္ဒဘက်မှာတိတ်ပြီးရောဘူလောလောဆယ်မှာစိတ်မနေလားလေလို့ထင်တာပေါ့ဒီကံမှာစိတ်မနေတာမဖြစ်ဘူး
လူမမပုံနေလည်းမရှိဘူးเนาะညီသားသူကလည်းစားဖို့ခက်ခဲရှိတယ်ညီကြီးနဲ့ရင်းရတယ်အကြောင်းမူမဲဖို့မဲထက်ဖို့ရေသတိမထားမိဘူးအဲ့ဒါပါရင်းတော့တော့ထဲ့
အဓိကကျွန်တော်တို့ကိုလုံးနေတဲ့စီးပွားရေးအောင်မြင်ွားရင်တော့ဒီစီးပွားရေးဝယ်စိတ်ဝင်စားတာပေါ့ဈေးနဲ့ပိုင်းလို့တိတ်မစိမ့်လိုက်ရင်ဒါမှမဟုတ်လို့ရက်ွက်ကလည်းမဲထဲဖို့ပါညာလာပြီးတော့ပြောတဲ့ခါကျကိုကမဲပတ်ထည့်ရမှာပေါ့ဒါပဲ
အလုံးမားတယ်သွားမကြည့်ဖြစ်တာတော့စားဝင်နေတဲ့ဖက်ကတော့လောကရှုံနေအဲ့ဒါတိတိတကူတိတိကတကူတိကကြီးတော့နော်သွားမကြည့်အောင်ကွာလို့ ကြည့်ပြတာပေါ့အောင်ဝင်နေရဒီလိုပါပဲပထမဆိုးရဒီလိုပဲရောင်းရတာအခုဆိုးရဒီလိုပဲရောင်းရတာဟောစင်ကလူသားသားရတော့ဥရဲဆိုးရလည်းလောက်တော့လောက်နေတာပါဗျနော်ဥကလည်းသူတော့အဲတော့စင်ကလူသားသားတော့ကိုလုံးမကိုစားရမယ်ဒီလိုပဲနိုင်တော့တည်ငြိမ်နေတော့ဥကလည်းသူတော့အဆင်ပြေမှာပေါ့
ရွေးကောက်ပွဲဆိုင်ရာရန်ကုန်မြို့ကန်တချို့ရဲ့သဘောထားအမြင်တွေကိုနားဆင်ကြရတာပါရာသီဥတုပြောင်းလဲမှုအပေါ်မြန်မာအစိုးရဘက်ကအရေးယူဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့မြန်မာနိုင်ငံရာသီဥတုပြောင်းလဲခြင်းဆိုင်ရာအကြေညာစာရန်တစောင်းကိုရာသီဥတုပြောင်းလဲမှုဆိုင်ရာကုလညီလာခံကျင်းပချိန်မှာတင်သွင်းနိုင်ဖို့ပြည်တွင်းလူမှုအဖွဲ့အစည်းတွေပြင်ဆင်နေကြပါတယ်ဒီအကြောင်းအသေးစိတ်ကိုတော့မတ်တိန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်တဘာဝဘေးဒဏ်ခက်ဆိတ်ဆိတ်ခံစားလာရတဲ့မြန်မာနိုင်ငံမှာရာသီဥတုပြောင်းလဲမှုအပေါ်မှာအရေးယူလှုံ့ဆော်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့မြန်မာနိုင်ငံရာသီဥတုပြောင်းလဲခြင်းဆိုင်ရာအကြေညာစာရန်ကိုလာမယ့်နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ17ရက်နေ့အထိပြင်သစ်နိုင်ငံ Paris မြို့တော်မှာကျင်းပမယ်ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP21 မှာတင်သွင်းဖို့ရှိပါတယ်မြန်မာအစိုးရကိုတောင်းဆိုချက်ရှစ်ချက်ပါတဲ့မြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာလူမှုအဖွဲ့အစည်းများကိုစားထုတ်ပြန်မဲ့ကြေညာချက်ကိုတော့ပြည်တွင်းလူမှုအဖွဲ့အစည်းတွေအခုလက်မှတ်ရေးထိုးနေကြတယ်လို့ဥဆောင်သူတဦးဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ
်ကျွန်တော်တို့ကဒီ COP21 မှာမြန်မာနိုင်ငံအနေနဲ့ declaration တခုတင်ဖို့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဥဆောင်ပြီးလုပ်နေတာပါအဲ့တော့လုံးဝဆိုတော့အဖွဲ့အစည်းအဲဒီငါဆက်ဘူးတော့ကျွန်တော်တို့ပါတယ်ပေါ့ဒါပေမဲ့ဒီတဲ့ဘူးကျေကျေပြင်းပြန်ပါဖို့အတွက်အဲမီဒီဖွဲ့စည်းမဆိုးပေါ့နော်ကျွန်တော်တို့ declaration မှာအဲသဘောတူတယ်သူလည်းပါကျင်နေဆိုရင်ကျွန်တော်တို့ကလက်ခံပြီးတော့ကိုမစင်းသွင်းပေးမှာပေါ့နော်အစိုးရကိုပဲကျွန်တော်တို့လောလောဆယ်ဒီဥစ္စာတွေကိုနားလည်လက်ခံအောင်ကြိုးပမ်းတော့မှာပဲဗျာအဲ့တော့အရေးကြီးဆုံးကတော့လောလောဆယ်မှာကြောင်မီဒီစက်ုံတွေရပ်ဖို့ပေါ့နော
်ဒီ
တော့ဘလုံးနာတွေရပ်ဖို့အဲ့ဒါအဓိကပါပဲ
မြန်မာရာသီဥတုပြောင်းလဲမှုအခြေအနေကိုတော့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူ EcoDev ကဦးဝင်းမျိုးသူကအခုလိုပြောပါတယ
်။ရာသီဥတုတွေပြောင်းသွားတဲ့အတွက်ကျွန်တော်တို့က BNE တွေခံရတဲ့အပိုင်းပေါ့နော်။အဲ့တဘာဝ BNE ခံရတဲ့အပိုင်းမှာတော့ကျွန်တော်တို့ကအကာအကွယ်မဲ့တဲ့နိုင်ငံအနေနဲ့အဲဒါနံကမ္ဘာမှာနံပါတ်2အဆင့်ရှိရပေါ့ဗျာ။ဘာလို့လဲဆိုတော့ငကိုတွေကတဘာဝဘေးတွေကလည်းရှိတယ်လို့နော်ကျွန်တော်တို့ရဲ့ရှိနေတဲ့လူမှုရေးစီးပွားရေးအုပ်ချုပ်ရေးဒီရန်ရရဲ့အားနည်းချက်တွေကြောင့်လည်းကျွန်တော်တို့ရဲ့အကာအကွယ်မဲ့မှုကများနေတယ်တော့ဘေးနဲ့ကာကွယ်မဲ့မှုနဲ့ပေါင်းလိုက်တဲ့အခါကျတော့ကျွန်တော်တို့ရဲ့ဆောင်ပြောတဲ့အဲ့ဒီတော့ဘေးအနေရခံမဲ့အဲကိန်းကများလာတာပေါ့နော
်မြန်မာနိုင်ငံမှာလူပေါင်းသိန်းနဲ့ချီတည်ဆုံးခဲ့ရတဲ့2008ခုနှစ်နိုင်ငံမုံတိုင်းတန်းတင့်စင်ကလက်ရှိသမရဦးသိန်းစင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့အချိန်ဖြစ်တာကြောင့်သမရအနေနဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေကိုသိရှိနားလည်ထားသူဖြစ်တယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ်။ဒါပေမဲ့လက်ရှိအစိုးရရဲ့ရာသီဥတုပြောင်းလဲမှုအပေါ်အရေးယူလှုံ့ဆော်ချက်တွေကတော့အားရစရာမရှိဘူးလို့လည်းသူကပြောပါတယ
်။အာကျွန်တော်တို့ခေါ်တော့ political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဗျာ။အဲ့ဒါဘယ်လောက်ရှိလဲပေါ့။အဲ့တော့လူတိုင်းကတော့တွားမင်းတော့ရှိပါတယ်လို့ပဲပြောတာပေါ့ဗျာ။အဲ့တော့အဲ့သူစိတ်ဆန္ဒရှိတာကိုဘာနဲ့တိုင်လဲဆိုရင်ကျွန်တော်ကတော့ရိုးရိုးရှင်းရှင်းလေးနဲ့ပဲနိုင်ငံတော်ဆိုးရွားကဒီကန္နာရတင်နေပတ်သက်ပြီးတော့ဘလောက်ထိဆောင်းပြောလို့ပေါ့ဘန္နာငွေကြေးခွဲဝေပေးလဲဆိုနဲ့အချက်နဲ့တိုင်းတယ်ပေါ့ဗျာအဲ့တော့ဒီလိုမျိုးကိစ္စရမျိုးကိုဆိုးရွားကသူမပဝန်းကျင်ရေးရဝန်ကြီးဌာနကိုခွဲချပေးတဲ့ငွေဆိုရင်စုစုပေါင်းခွဲငွေရဲ့တရားခိုင်နှုန်းလောက်ပဲရှိတယ်အဲ့တော့စိတ်ထဲကတော့ဒါကိုလေးထားပါလို့ပြောတယ်လက်တွေ့ကကျတော့လက်မပါဘူးဗျာပါးသက်တာပါနေလက်မပါဘူးပေါ့အဲ့လိုအဲ့လိုဖြစ်နေတယ်ပေါ့ဗျာအဲ့တော့နောက်တစ်ခုကဒီကိစ္စရဲ့ဒီဆောင်ရွက်မယ်ဆိုလဲကိုယ်တိုင်ငွေကြေးစိုက်ထုတ်တာတဲ့ငွေငကားအကူအညီရတဲ့ခါနဲ့ပဲအဲလှုပ်ဖို့တော့ပဲသူတို့စိတ်မှာအထည့်ထားတယ်အဲ့တော့ဒါကြောင့်မို့လဲကျွန်တော်တို့ကဆောင်ရွက်ပြောတဲ့အကာအကွယ်မဲ့မှုပေါ့ vulnerability ဆိုတာဆောင်ရွက်အုပ်ချုပ်ရေးရန်နေရာရဲ့တောင်းယူတောင်းဝင်ခံမှုနည်းမှုပေါ့ဗျာဒါတွေက vulnerability လို့ကျွန်တော်ထည့်တွက်တာဒါတော့ကျွန်တော်တို့ကကျွန်တော်တို့ရာသီဥတုပြောင်းလဲခြင်းမှာကျွန်တော်ကခံစားမဲ့နိုင်ငံတွေမှာထိတ်တန့်ရောက်နေရတာပ
ါရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလေ့လာသုတေသနပြုတဲ့ German Watch အဖွဲ့ကြီးကထုတ်ဝေလိုက်တဲ့2015ခုနှစ်အတွက်ကမ္ဘာရာသီဥတုဘေးအန္တရာယ်ဆိုင်ရာအညွှန်းကိန်းမှာတော့မြန်မာနိုင်ငံကိုကမ္ဘာနံပါတ်1အန္တရာယ်အရှိဆုံးနိုင်ငံအဖြစ်သတ်မှတ်သတိပေးထားပါတယ်1994ခုနှစ်ကနေ2013ခုနှစ်အတွင်းလွန်ခဲ့တဲ့ရာသီဥတုဌာနကိုခန်းစားရတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့လည်းမြန်မာနိုင်ငံကိုညွှန်းဆိုထားပါတယ် လာမယ့်နိုဝင်ဘာလကုန်ပိုင်းမှာပဲရစ်မြို့တော်မှာကျင်းပမယ်ကုလရာသီဥတုပြောင်းလဲခြင်းဆိုင်ရာညီလာခံမှာတော့ရာသီဥတုဆိုင်ရာနိုင်ငံတကာသဘောတူညီချက်တစ်ခုရရှိရေးဆွေးနွေးကြမှာဖြစ်ပါလိမ့်ရှင်
မတင်ကြီးထိုက်ပါရှင်ထိုင်းမြန်မာနယ်စပ်ဒေသမှာမြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းလုပ်သမားတွေကိုကျန်းမာရေးပညာရေးနဲ့တခြားလူမှုရေးကူညီတွေပေးနေတဲ့မေဒယ်ဆေကန်ထူထောင်သူဒေါက်တာစင်တီယာမောင်ကိုကိုရီးယားတောင်ကိုရီးယားနိုင်ငံဆိုးမြို့အခြေစိုက်အီလ်ဂါဖောင်ဒေးရှင်းက25ချိန်မြောက်အီလ်ဂါဂုဏ်ပြုဆုချီးမြှင့်လိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ကင်ဖြူတွေကပြောပြမှာပါရှင်
မြန်မာနိုင်ငံအတွင်းလက်နက်ကင်ပရိပက္ခတွေကြောင့်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေပြည်တွင်းမှာပဲအုံရင်စွတ်ခွာထွက်ပြေးနေကြတဲ့တွေနဲ့ရွှေ့ပြောင်းအလုပ်သမားတွေကိုသူတို့လိုအပ်တဲ့ကျန်းမာရေးပညာရေးနဲ့လူမှုအကူအညီတွေကိုပေးနေတဲ့ဒေါက်တာစင်တီယာမောင်ရဲ့ကိုကျိုးမဖတ်လူမှုအကျိုးပြုလုပ်ငန်းတွေကြောင့် Ilga Foundation ကအခုလိုဂုဏ်ပြုဆုချီးမြှင့်တာဖြစ်ပါတယ်။ဒီဆုလက်ခံရရှိတဲ့အပေါ်မှာတော့ဒေါက်တာစင်တီယာမောင်ကအခုလိုပြောပါဗျာ။ဆုရရှိ
တဲ့အပေါ်မှာပေါ့နော်ကျမတို့ဒီတော့ဒီလူတို့ကောင်းဆောင်များအနေနဲ့ပေါ့နော်ဒီနိုင်ငံရဲ့ဒီအကြောင်းလေးဒီပေါ့နော်ဒီတို့နိုင်ငံမှာလည်းဒီစစ်ဆိုရာဖြစ်နေမှုအောက်မှာလည်းဒီဆင်းရဲနှုန်းမှုတွေမျက်ခံရတဲ့အချိန်မှာပေါ့နော်ဒီလူတို့ကောင်းဆောင်တဲ့အနေနဲ့ကိုကြာရဆန္ဒနေပြီးတော့ဒီကျမရေးပညာရေးလူမှုရေးဒီဆန္ဒနေနဲ့ဖြစ်စေတော့လူငယ်တွေအနေနဲ့လည်းလူကန္တာအလိုက်ပေါ့နော်လူငယ်တွေအကြောင်းလေးတွေ့ဆောင်ရတဲ့အဖို့တို့ဒီမှာပြုကွန်ပျူတာဆူဖြစ်တဲ့အတွက်ကြောင့်အစ်ကျွန်မအနေနဲ့လည်းဒီဟောတာပါတယ်အဲ့ဟိုကျွန်မတို့ဒီလူလူကောင်းဆောင်ကျွန်မတို့မြန်မာနိုင်ငံမှာလည်းလူလူကောင်းဆောင်လေးဘာလို့လဲဒါဒီမှာပြုတဲ့ဆူဖြစ်နေတဲ့ခံနေပါလား
ဒီဆုကိုပေးအပ်တဲ့ Ilga Foundation ကိုတော့တောင်ကိုရီးယားနိုင်ငံအာနာရှင်လက်အောက်စီးရဲနွမ်းပါမှုတွေနဲ့ကြုံခဲ့ရချိန်တုန်းကတောင်တူလယ်သမားကြီးနဲ့ချီလက်ဒေတာဖွံ့ဖြိုးရေးကိစ္စတွေကိုဥဆောင်လှုပ်ရှားခဲ့တဲ့နာမည်ကြီးလူထုခေါင်းဆောင်အယ်ဂတ်ခီမယွန်ခီကထူထောင်ခဲ့တာဖြစ်ပါတယ်။ခီမယွန်ခီဟာသူ့ရဲ့လူထုအကျိုးပြုဆောင်ရွက်ချက်တွေကြောင့်ပဲ1966ခုနှစ်မှာအာရှရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ရီမိုမက်ဆီဆီဆုဂုဏ်ပြုချီးမြှင့်တာကိုခံရသူလည်းဖြစ်ပါတယ်။အယ်ဂတ်ဖောင်ဒေးရှင်းကနေဒီလိုဂုဏ်ပြုဆုတွေချီးမြှင့်လာတာကတော့ဒါဟာ25ကြိမ်မြောက်ဖြစ်ပါတယ်။ဒီနှစ်စုပေးပွဲအခမ်းအနားကိုဒီလ5ရက်နေ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပမှာဖြစ်ပြီးဒေါက်တာစင်တီယာမောင်ကိုယ်တိုင်တက်ရောက်လက်ခံယူမှာဖြစ်ပါတယ်။သူ့အနေနဲ့တောင်ကိုရီးယားနိုင်ငံကိုရောက်ချိန်အတွင်းမှာတော့မြန်မာနိုင်ငံကဒုက္ခသည်တွေအရေးအမျိုးသမီးရေးကိစ္စတွေနဲ့ပတ်သက်လို့တင်ပြသွားဖို့ရှိတယ်လို့လည်းဒေါက်တာစင်တီယာမောင်ကပြောပါတယ်
။ဒါတော့ဒီတက္ကသိုလ်ကျောင်းသားတွေပါမယ်ပြီးတော့မန်ရိုဒီလက်ရှိအမျိုးသမီးအဖွဲ့အစည်းတွေပေါ့နော်။ချို့ဒီတောင်ကိုရီးယားမှာဒီလူလူအခြေပြုအဖွဲ့ကြီးလှုပ်ရှားနေတဲ့အဖွဲ့ကြီးတွေတော့သူတစ်ပြင်းတော့ဒီအမျိုးသမီးဒီအကြံဖက်မှုပြပြရေးစီစဉ်ဆောင်ရွက်ကြတဲ့စတင်ဌာနတွေပေါ့နော်ဒါဒီလိုအခြေအနေအခြေခံထားတော့ဒီအမျိုးသမီးအရေးတဲ့ဒုက္ခတွေအရေးတွေတော့လက်ရှိဒီကျွန်မတို့နိုင်ငံမှာဒီနိုင်ငံရေးစနစ်အရာဖြစ်စေကျန်းမာရေးပညာရေးစနစ်အရာဖြစ်စေဒီအကြောင်းလေးရှိဖို့လိုအပ်နေတဲ့အခြေအနေတွေလည်းကျွန်မတို့တင်ပြမှာပါဒီတော့မှလက်ရှိမှာတော့ဒီတောင်ကိုရီးယားအနေနဲ့လည်းသူတို့လူငယ်တွေကြားမှာဒီဟိုရေနိုင်ငံရေးအခြေအနေတွေနောက် volunteer ပေါ့နော်ဒီနိုင်ငံတကာမှာသူတို့ volunteer season တွေလုပ်နေတဲ့ season တွေရှိတဲ့အတွက်ကြောင့်သူတို့လူငယ်တွေကြားမှာလည်းတခြားဒီအင်ဂျီချင်းနိုင်ငံတွေအကြောင်းပေါ့နော်ဒီနိုင်ငံမှာအကြောင်းလေးလုပ်တဲ့အချိန်မှာကြတော့ဒီပညာရေးစနစ်နဲ့အင်ဂျီချင်းနိုင်ငံရဲ့ပံ့ပိုးမှုတွေဒီစားတွေလည်းသူတို့စီရနေပြီးတော့လေးလာကြမှာပါပ
ါဒါရစင်ဒီယာမောင်ဟာသူ့ရဲ့လူမှုအကျိုးပြုလုပ်ငန်းတွေကြောင့်နိုင်ငံတကာကပေးရတဲ့ဆုတစိတ်ပေါင်းများစွာကိုလက်ခံရရှိထားတဲ့သူဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကပေးတဲ့ရီမိုမက်ဆီဆီဆုကို2002ခုနှစ်ကရရှိခဲ့တယ်လို့ထိုင်းပြည်သမီးတော်မဟာချက်ဂရီ3ဒုံကိုရိုင်းဂုဏ်ပြုချီးမြှင့်တဲ့ဥပန်ရက်တာနီတက္ကသိုလ်ရဲ့ဆေးပညာဆိုင်ရာဂုဏ်ထူးဆောင်ဆုနဲ့ဟောင်ကောင်က The One Award ဆုအပါအဝင်ဂုဏ်ပြုဆုပေါင်း20ကျော်ကိုရရှိထားတဲ့သူဖြစ်ပါတယ်။ဒါပြင်ဒေါက်တာစင်တီယာမောင်ဟာကဘာကျော် Time Magazine ကြီးရဲ့အာရှတရေကောင်းများဆင်းရဲမှလည်း2003ခုနှစ်တုန်းကထည့်သွင်းသတ်မှတ်ဂုဏ်ပြုတာခံခဲ့ရပူပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုည10နာရီအထိဆက်ပြီးထုတ်လွှင့်ပေးသားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ3ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီအစီအစဉ်တွေထဲမှာတော့ရေကြီးမှုနောက်ဆက်တွဲကျန်းမာရေးပြဿနာတွေအကြောင်းသိကြရမယ့်ကျန်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
လည်းချက်ဘလူးမလည်းမချက်ပါဘူးအခုကတီဒီအက်ဆက်ဆာဆိုတာကအပြစ်ခတ်ရဆေးပြည့်တဲ့နောက်ပိုင်းမှာကျွန်တော်တို့ခေါင်းစဉ်အောက်ရှိ
ဘသူမှလည်းနဲ့မချဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောကြားချက်နဲ့အတူရခိုင်နယ်စပ်ဒေတာဘက်မှာပြစ်ခတ်မှုကွန်ကရစ်အာရှလမ်းမတိဖွင့်လှစ်တဲ့အခမ်းအနားစတဲ့တိုင်းရင်းသားဒေတာကသတင်းအစုံလင်ကိုကြားကြရမှာပါရှင်ဒီလိုစီစဉ်နေတဲ့ကမှအခုရင်ဆုံးကျမ်းမာရေးစီစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာရေကြီးရေရှမ်းဖြစ်ပြီးတဲ့အခါနောက်ဆက်တွဲကြုံရလိမ့်ရှိတဲ့အရေးပြားယောဂါတွေအကြောင်းကိုတင်ပြပေးသွားမှာပါရေကြီးပြီးရေပြားယောဂါတွေအဖြစ်များရတာကတော့ရေတွေမတန့်တော့တာမတန့်တဲ့ရေတွေနဲ့အထိတွေ့များတာတကူရေးတန့်ရှင်းမှုအားနဲ့သွားတာတွေ့ကြောင်းပါလို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဘလို့ရေပြားယောဂါတွေကအဓိကဖြစ်လေရှိပြီးဒါတွေကိုဘလို့ကာကွယ်ကုသနိုင်ပါသလဲဒီကြောင်းမြန်မာနိုင်ငံအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာဆိုဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်
โอเคดร.ซูครับเนี่ยကျွန်တော်တို့ဒီမြန်မာနိုင်ငံမှာရေကြီးပြီးတဲ့ခါမှာပေါ့เนาะဒီအဖြစ်များတဲ့ယောဂါတွေထဲမှာအရေပြားယောဂါတွေကတခုပါနေတာကိုတွေ့ရပါတယ်ဒီအရေပြားယောဂါအခုလိုရေကြီးမှုနဲ့ပတ်သက်ဆက်နွယ်နေတဲ့အကြောင်းလေးနည်းနည်းရှင်းပြပေးပါဆရာ
ဟုတ်ပါတယ်အရေပြားယောဂါရေကြီးတဲ့နောက်ပိုင်းမှာအဖြစ်များတဲ့ယောဂါတွေထဲမှာတခုပါတယ်လေအပြစ်လို့လဲဆိုတော့ရေကြီးတဲ့ဆိုရင်ရေကယွယွရေလည်းဟုတ်မယ်မတန်တဲ့ရေတွေလည်းရှိမယ်တခြားရောနှောနေရာတွေလည်းရှိတယ်ရေပြားဆိုတာကကိုယ်ခန္ဓာအင်္ဂါတွေထဲမှာပြင်ပဆုံးမှာနေရတဲ့အခါကျတော့သူကဘာနဲ့ပဲလာတာသူကထိတွေ့နောက်တစ်ခါအကြာကြီးရေစိမ့်တဲ့အခါကျရင်သူရဲ့ကာကွယ်မှုစနစ်တွေကပြည့်ရင်းသွားတဲ့အခါမှာရေပြားပြဿနာကြီးဖြစ်လာတတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဘလို့ရေပြားယောဂမျိုးတွေတက်တက်မမဖြစ်လဲ
ရေကြီးပြီးတဲ့အခါမှာကြည့်တဲ့ရေပြားယောဂါကြီးအများကြီးတော့ဖြစ်နိုင်တာပေါ့လေဒါပေမဲ့အကျဉ်းချင်းအားဖြင့်အုပ်စုလေးတွေခွဲပြီးတော့ပြောရင်တော့ပထမဆုံးဖြစ်တဲ့အုပ်စုကရေသားယောဂပိုးဝင်တဲ့ယောဂပိုးဝင်တာတွေပေါ့ဒုတိယတစ်ခုကတော့ယာနာအမျိုးမျိုးအဲတတိယတစ်ခုကတော့အဖြစ်တော့နေပေမဲ့တခါကလေးမှာအတိမတ်ပဲနဲ့သူ့ရဲ့ပြောင်းလဲ epidemic ခေါ်တာပေါ့နော်ဆိုပြီးတော့အုပ်စု၃ခုခွဲပြီးတော့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပထမအဖြစ်များတဲ့အုပ်စုဖြစ်တဲ့ဒီယောဂပိုးဝင်တဲ့ရေပြားယောဂဆရာအဲ့ဒါကြောင့်စပြီးတော့ရှင်းပြပေးပါလား
သူကတော့ရေပြားယောဂပိုးဝင်တဲ့ပြဿနာတွေပေါ့နော်အဲ့ဒါတွေကအရန်ဟိုအဖြစ်များတယ်ဘာဖြစ်လို့လဲဆိုတော့ရေပြားကျင်းချိတွင်းနေတဲ့ဥစ္စာတွေအနှုံးတွေရှော့နေမျိုးမျိုးပေါ့နော်ရှိတဲ့အခါကျတော့ယောဂပိုးမျိုးစုံဝင်နိုင်တာပါနောက်တစ်ခါကယ်ဆယ်ရေးစခန်းတွေမှာကြောက်နော်လူတွေအရန်များနေတဲ့အခါကျရင်တယောက်နဲ့တယောက်ကိုယောဂပိုးကိုကူးဆဲနိုင်ပါတယ်အဲ့တော့ထုံးစံအတိုင်းကျွန်တော်တို့မြန်မာပြည်မှာကကုသယောဂါတွေကအဖြစ်များတဲ့အထက်မှာပါတယ်။အဲ့ဒီထဲမှာဘက်တီးရီးယားတွေ၊မှုန်ယောဂါတွေ၊ဗိုင်းရပ်စ်ကိုကုသတဲ့ယောဂါတွေအကုန်လုံးအဖြစ်များပါတယ်။အဲ့ဒီထဲမှာမှဘက်တီးရီးယားပိုးကြောင့်ကုသတာတွေအများများပါတယ်။ဥပမာခြေထောက်မှာအနာရီပေါက်မယ်၊နှေးကျွန်းတာတွေဖြစ်မယ်၊ဖြည်ကျဲလက်တွေတွေငုံမယ်။နောက်မှုန်ဆွဲတဲ့ယောဂါတွေဆိုရင်တော့ဘူးယောဂါတို့၊မှုန်ဆွဲကြတဲ့ယောဂါအမျိုးမျိုးအဲ့ဒါတွေအဖြစ်များပါတယ်။နောက်အဲ့အပြင်လူတွေအများကြီးနေရတဲ့အတွေ့အကြုံမို့လို့ဒီလိုမိုးတွင်းမှာအဖြစ်များတဲ့ဝေယောဂါလိုမျိုးတန်ယောဂါလိုမျိုးအဲ့လိုမျိုးယောဂါတွေကလည်းဒီအချိန်မှာအများအဖြစ်များပါတယ
်ဟုတ်ကဲ့ဒုတိယအုပ်စုဖြစ်တဲ့ရာနာတွေနဲ့ပတ်သက်ပြီးတော့ဆက်ပြောပြပါဦး
အဲ့ဒါကလည်းဒီရေကရိုးရိုးမြင့်ချောင်းကြီးပုံမှန်ကြီးမဟုတ်ပါနဲ့ရေတက်တယ်နောက်တစ်ခါအကုန်လုံးရောနှောနေတယ်ရည်စံအသေးကောင်လို့အပုတ်ဒီပါတယ်အဲ့လိုမျိုးပေါ့လေမတန်တာတွေအကုန်ပါမယ်ဆိုတော့အဲ့ဒါတွေနဲ့ထိပေးလာတဲ့အခါကျတော့နောက်တစ်ခါဒီကိုယ်ရေးတန့်ချင်းကလည်းအဲ့လိုအချိန်မှနေတယ်လေဥမာပုံမှန်ရေချိုးတဲ့လူဟာဒီအချိန်ကျတော့နေ့စဉ်မှန်မှန်မ ยิ่งช่วยมันเลยวุ่นวายต่อยรองว่ามันในอีโลว่าเลยเช่นนี้ชีเลยขาดจ้ารอดูยังเชื่อว่าเลยย่อจ้าอะไรขามาไอ้อะไรปองตรงนี้อ๋อยานามีนี่เพียบอะไรไอ้มามาเนื้อกูเกลียยานยี่ร้อยกับขันชีเลยลุยอะแต่ขาบูบีรอสู้ลาบอะไรไอ้รอยานาตัวเลยได้ยี่ร้อยยานี่แม่นี่แม่มันก็ยังไม่ได้นานองค์เพียงนี่แม่ ชีวิตจารีเลยจารีปองจารุนี่มีเรื่องมันนี่เนี่ยมีเรื่องนี่เนี่ยนอกจากที่ยี่รีก้ามันจะมุ่งสู่ละก็คุณละก็ยี่มันจะหน้าเว้ยว่ามีอยู่ยี่กงลุยอันนี้ละเว้ยสิเลยที่นอกจากที่เวลาที่สี่รีก้ายอันนี้เลยส่วนเนาะไอ้ที่เวลาที่สี่รีจางเลยกูมาเมื่อกี้ที่ทว่าได้ยานาลีพี่วินเอาไปมาเมื่อกี้ที่วิ่งเจ้าเงี้ยละอันนี้เมื่อกี้ที่ได้ เอลูมิโอก็ดีเลยคิดได้บ่เลยอุดรล้อเรามาฟิสโบมาดังนั้นเนี่ยจีโน่เอฟลูกจ่ายดียาคันดีเนี่ยมีบ้านมีเนี่ยยอดเดียวมายี่จ้าตัวแรกขายจ้าเราไปซื้อไปรีตัวเลยซื้อกูไปเพื่อเก็บไว้ดาวเนาะกูมาเมื่อกี้ทั่วโลกที่อาก้าบ้าพี่บ้าเลยสูบอยู่เอลูมิโอเอลูมิโอที่ยี่มันตานาเรียนนี่จีโน่ เดี๋ยวสิ่งที่เดี๋ยวเอาสู่สับจอยก็เสียสับจอยตรงนี้เลยทำไมไม่พิจารณาสุดว่าสุดเลยจงไรบ่เนาะเช็ดเสร็จแล้วโอเคคือว่าสุดเลยจงไรเด็กขาดคิดได้เด็กขาดบ่เนาะในมาสาระยินดีได้ขาดจ้าหรอจุดเด่นอะไรว่ายี่เรื่องเนี่ยตัวเลขขาดจ้าหรอเลยจุดเนี่ยเป็นมาไปดีกว่าปุ๊บก็เสียเลยตัวสบายว่ารู้ข้อเลยไอ้ที่ตอนเนี้ยผมมาอ่านเนี่ยเด่นอะไรจุดจ้าจุดจ้าบ่เนาะไอ้ที่ตอนอ่ะ ยี่จ้าเลยมาส่วนยี่ผมก็ไม่ได้ยินสุดท้ายจงไอ้คิดได้เด็กคือมาลงเอเดเซนเนจอลาวก็ท่านเองมายี่จีเรียกมาเลปโตสไปรู้สิเลยมีอะไรคิดได้สูบอยู่ก็ว่าจะมาอีกคนมามาดันเดนพบยาทารีชีวาเลยก็เจอที่มาผมมาอ่านเป็นว่าที่ตัวลูกยาวเนี่ยเอาไปเลยดีกว่าจะเอาเยอะที่เอกาจะเอาว่ายันเปียนด้วยเลยเจอที่เรามาเลยก็เอาเนี่ยมีอะไรชีวิตอยู่ป่าลี่ยังเลยโอเคดีเลปโตสไปรู้สิสเนปตะบีรอ ที่เนี่ยว่าฉันนะพอรู้ลักษณะอะไรชีเดียสุดแล้วเนี่ยเนี่ยเชื่อไปว่าล่ะตัวยี่เรามาไปที่เราบูยาปลาอะไรขายจ่ายยี่เราเข้าไปอยู่ที่เจ้าสิ่งนี้เดียวเว้นอะไรซาลาจีนี่เนี่ยกูคันนั้นมาอันนี้จะดีทั้งหลังเลยเช้าจีนเราเราเที่ยวไปอยู่ที่เช้าเดือนนี้มาเลยตรงนี้มาเยาว์ปีเลยขายจ่ายมาเอาไปมาหนึ่งก้อนอะไรซาเลยกูรู้ว่าอินาริอุปยานอะไรขามาเดี๋ยวมาพี่เดียขายจ่ายยี่เดียวจะว่าพี่เมย์เอาแค่เปลี่ยนเดี๋ยวละเลยเช่น ည်းအထီအောင်ဖြစ်နိုင်ပါ
တယ်။ဟုတ်ကဲ့။ယောဂလေးကြောင့်တော့ကျွန်တော်တော်တော်စုံလင်ပြောပြကြတယ်ပေါ့။တော်တော်များများကိုဘယ်လိုကာကွယ်နိုင်မလဲ
။ဒီကိုယ်တန်ခြင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေရဲ့အထီအောင်မှုကအဓိကပါပဲ။ဒီကိုယ်တန်ခြင်းဆိုတာကတော့ရေကျသွားတာနဲ့ရေမှန်မှန်ကျိုးအောင်ဆက်ပြောင်းတန်ခြင်းလုပ်နိုင်ဖို့လိုပါတယ်။နောက်ခြေထောက်တွေကရေများများစိတ်နေရတယ်ဆိုရင်ခြေထောက်တွေမှာတရက်ကျော်ကျော်လောက်ရေကတစ်ချိန်လုံးဆိုပြီးဆိုပြီးနဲ့ကြီးနေရတယ်ဆိုရင်ခြေထောက်ရေကြီးကမျိုးလာပြီးတဲ့အခါကျတော့ကွဲပြီးတော့ခြောက်ပြီးတော့ကျန်တာပေါ့နော်အဲ့လိုအချိန်မှာယောဂပိုးကိုဝင်တတ်ပါတယ်အဲ့တော့ရတဲ့အခါကျရင်ခြောက်သိအောင်အဲ့အချိန်မှာနေဖို့လိုရပေါ့နောက်ဆေးပူးတဲ့အကယ်ဆေးလုပ်ငန်းအဖွဲ့တွေကလည်းပြင်းပြင်းထန်ထန်နဲ့ပန်းကျင်းကြီးလုပ်ပေးနိုင်မယ်ဆိုရင်တော့ပြဿနာသိမ့်ရှိပါဦးအဓိကကတော့ကုသယောဂတွေဖြစ်တဲ့အတွက်အနာရီဖြစ်ရင်တော့ကုသဆေးတွေတောက်မယ်လိမ့်မယ်ရာနာဆိုရင်လည်းရာနာပျောက်ဆေးတွေတောက်မယ်လိမ့်မယ်ဆိုရင်တော့အရန်စူးစူးဝါးဝါးဖြစ်လာနိုင်စရာအကြောင်းမရှိပါဘူ
း။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကျမရေးခန္ဓာကိုနာဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားအောင်ပါပါ။လွန်ခဲ့တဲ့အနှစ်20ကျော်အတွင်းရှင်သန်တီထွားလာတဲ့ခရိုနီအရင်းရှင်တွေကိုနိုင်ငံဖွံ့ဖြိုးရေးအတွက်အသုံးပြုဖို့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါရရှင
်။ရန်ကုန်လေသိဒုချက်ကြီးဒေါ်လာတန်း300တန်းကန်ထရိုက်ရဖို့လျှောက်ထားတဲ့ကုမ္ပဏီခုနှစ်ခုရှိပါတယ်။ဒီအထက်ကတင့်တော်တဲ့ကုမ္ပဏီတစ်ခုကိုကမ္ဘာစံချိန်အတိုင်းရွေးချယ်နိုင်အောင်အစိုးရကကျွမ်းကျင်သူတွေကိုတာဝန်ပေးပြီးစီစစ်ခိုင်းပါတယ်။အရေးအသွေးလိုက်ကုမ္ပဏီခုနှစ်ခုကိုတန်းစီတဲ့အခါမှာ Asian World ကုမ္ပဏီကသရုပ်ထရပါတယ်။ဒါပေမဲ့သူ့အထက်ကနိုင်ငံခြားကုမ္ပဏီကြီး3ခုကိုကျော်ပြီး Asian World ကိုဒေါ်လာတန်း300တန်းလုပ်ငန်းချပေးလိုက်လို့ကျွမ်းကျင်သူအကဲဖြတ်ပြီးအံ့ဩရကြောင်းဩဂုတ်လ12ရက်နေ့ထုတ် The Wall Street Journal မှာဖော်ပြပါတယ်။ Asian World ဟာကွယ်လွန်သူဗိမ္မာပြင်လော်စင်ဟန်ရဲ့သားဦးထွန်းမြတ်နိုင်ရဲ့ကုမ္ပဏီဖြစ်ပြီး American ဒဏ်ခတ်တာကိုခံရရစေဖြစ်ပါတယ်။ ေချာဝေါ်ဟာရန်ကုန်လေစိတ်မှာဝန်ဆောင်လုပ်ငန်းကိုတာဝန်ယူလုပ်ကိုင်နေသူဖြစ်လို့လေစိတ်တိုးချဲ့ဖို့ကန်ထရိုက်ပေးရတာလို့ဆိုပါတယ်ဒါလို့ဆိုရင်ရှောက်ဝါကော်ပြီးကျွမ်းကျင်သူငားရာဟာအယောင်ဆောင်ဟန်ပြပြီးလိန်လေလှည့်ပြားတဲ့သဘောမျိုးဖြစ်နေပါတယ်ဒါကိုကြည့်ရင်စေဆိုးရကိမှာကြီးပွားချမ်းသာလာကြတဲ့ခရိုနီသေးတွေဟာအယတအစိုးရလက်ထက်မှာလည်းအရင်လိုပဲအခွင့်အရေးခံစားနိုင်တယ်လို့ဖြစ်နေပါတယ
်ပြည်ခိုင်ပြိုးပါတီပူတွဲဥက္ကဋ္ဌဦးထေဦးကတော့ခရိုနီတထေးရှိဖို့အလွန်လိုအပ်ကြောင်း VOE နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်ဟုတ်ပါတယ်ခရိုနီတွေနဲ့ကိုင်းကျွန်းမီကျွန်းကိုင်းမီအပြန်အလှန်မှီခိုနေသူတွေအဖို့ကတော့ခရိုနီဟာအရေးကြီးပါတယ်တကယ်တော့နေပြည်တော်ဆိုတာဟာအခွင့်အရေးခံစားရတဲ့ခရိုနီတွေနဲ့တရုတ်ကတိစောက်ထားတဲ့မြို့ဖြစ်ပါတယ်စစ်အစိုးရညီကုန်းချုပ်ခါနီးမှာပုဂ္ဂလိကပိုင်လို့တော့နိုင်ငံပိုင်လုပ်ငန်းအတော်များများခရိုနီတွေလက်ထဲရောက်သွားပါတယ်ခရိုနီတွေနဲ့ဗိုလ်ချုပ်တွေဝေစားမျှစာလုပ်ကြပါတယ်ဗိုလ်ချုပ်မိသားစုအကျိုးစီးပွားကိုခရိုနီကမြင့်တင်ပေးလို့စစ်ကောင်းဆောင်ပိုင်းဟာကလေးကျွယ်တထေးဖြစ်ကုန်ပါတယ်မြန်မာပြည်မှာအခွင့်အများဆုံးပေးသူဟာခရိုနီတထေးဖြစ်တဲ့အတွက်အချမ်းသာဆုံးလူတစုဖြစ်လာပါတယ
်စေဆိုးရကစ်စီဘောရေးစနစ်ဆိုတာခရိုနီတွေနဲ့အာဏာပိုင်အတိုင်းအဝိုင်းအပြည့်အယူလုပ်ပြီးစီမံချက်အကောင့်ထေပေါ်တဲ့နည်းဖြစ်ပါတယ်ဗိုလ်ချုပ်မှုကြီးခိုင်းတာကိုလုပ်ပိနိုင်တဲ့ခရိုနီတွေဟာအခွင့်အရေးခံစားရတဲ့အတွက်နေချင်းညာချင်းကြီးပွားချမ်းသာလာကြပါတယ်ဘဏ်လုပ်ငန်းဆောက်လုပ်ရေးအင်ချမ်းကြီးကုန်သွယ်ရေးတင်ရဇာတသစ်လုပ်ငန်းသယ်ယူပို့ဆောင်ရေးစွမ်းအင်ဆိုင်ပြူရီအဖျော်ပြမကာဟိုတယ်နဲ့ခီးသွွားလုပ်ငန်းစတာတွေမှာခရိုနီတတိတွေကနေရာယူပြီးချမ်းသာလာကြပြီမဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူမဖြစ်ခဲ့ပါဘူးဒါပေမဲ့မြန်မာစီးပွားရေးလောကရဲ့အထာကိုသိနေတာဟာခရိုနီတွေရဲ့အသာချင်းဖြစ်တယ်လို့တချို့ကမြင်ပါတယ်ဒါကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေမှာခရိုနီတွေကိုအသုံးချဖို့ဆွေးနွေးလာကြပါတယ်
ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့တရားမျှတစွာပြိုင်ဆိုင်ရေးစနစ်အကောင့်ထည့်ဖော်ရမှာခရိုနီအရင်းရှင်တွေကိုဝိုင်းပယ်ထားတာမျိုးမလုပ်တင်ဘူးလို့သူတေတီစတူဝတ်လာကင်ကဇူလိုင်လ22ရက်နေ့ထုတ်မြန်မာစတိုက်ကွန်စ်စာရမ်းမှာဖော်ပြထားပါတယ်ပြုပြင်ရေးမှာပါဝင်ပြီးစားသုံးသူတွေကိုအဓိကထားတဲ့တာဝန်သည့်ခရိုနီပေါ်ထွက်လာတာရှိတယ်လို့အခွင့်ထူးခံခရိုနီလည်းရှိနေပါတယ်အခြေခံအဆောက်အအုံတိဆောက်ရမှာခရိုနီတွေကိုတုံးနိုင်ပါတယ်ဒါကြောင့်အစိုးရနဲ့ပုဂ္ဂလိကဖက်ဆက်လုပ်တဲ့စီမံချက်တွေအကောင်အထည်ဖော်ဖို့အကြံပေးထားပါတယ်ခရိုနီတွေမှာသဘောထားအမျိုးမျိုးရှိတာမို့တင့်တော်တဲ့ခရိုနီကိုအစိုးရကရွေးရမယ်လို့ဆိုပါတယ်အာရှအခြေခံအဆောက်အအုံဘဏ်တည်ထောင်တာကိုအခွင့်ကောင်းယူပြီးလုပ်ငန်းစနိုင်ကြောင်းစတူဝတ်လာကင်ကသုံးသပ်ပါတယ
်စီအစိုးရနဲ့အပေးအယူလုပ်တဲ့ခရိုနီတွေဟာတိုင်းပြည်စီးပွားရေးတိုးတက်ဖွံ့ဖြိုးအောင်မလုပ်နိုင်ခဲ့ပါဘူးဒါပေမဲ့သူတို့မှလုပ်နိုင်တဲ့အင်အားရှိပါတယ်ဒါကြောင့်ခရိုနီအတော်များများပြုရင်ရေးမှာပါဝင်ဖို့ပြင်ဆင်လာကြပါလေ။အများအစွန်းများတဲ့သင်္ဟဇာတနဲ့ကုန်သွယ်ရေးတွေမကဘဲတိုးတက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာတာဝန်သိစွာခရိုနီတွေပါဝင်လာနိုင်အောင်အစိုးရကအားပေးသင့်တယ်လို့စီးပွားရေးပညာရှင်တိုရှိဟီရိုကူဒိုနဲ့ဦးအောင်မင်းကအကြံပေးထားပါတယ်။အခွင့်အရေးမပေးဘဲခရိုနီကိုအသုံးပြုဖို့ဖြစ်ပါလေ။အစိုးရပေးတဲ့အခွင့်အရေးကိုခံစားပြီးကြီးပွားချမ်းသာတဲ့ခရိုနီကအများစုဖြစ်ပြီးမဲ့တာတူညီမြပြိုင်ဆိုင်ပြီးပုံမှန်စီးပွားရေးလှုပ်ချင်သူခရိုနီတွေကပေါ်ပေါက်လာနိုင်ပါတယ်။အရသာအစိုးရကမှအလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းကိုခရိုနီတွေမြင့်တင်နိုင်ပါတယ်။လူမှုပရဟိတလုပ်ငန်းမှာတော့ခရိုနီတွေရဲ့အလူငွေဟာသူတို့ရထားတဲ့ဥစ္စာဒဏ္ဍာရီရှင်လိုက်ရင်အလွန်နှေးပါနေပါတယ်။ခရိုနီတွေဟာလူကြီးအုပ်အရေးရှင်ဖြစ်လာမလားဒါမှမဟုတ်လေနိုင်ငံကိုဖွံ့ဖြိုးစေမယ့်လုပ်ငန်းရှင်ဖြစ်လာမလားဆိုတာကတော့အချိန်အတော်ကြာမှသိနိုင်ပါလိမ့်မယ်ခင်ဗျာ
ဒီအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုအခုလိုကြာတာပရင်းနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်ဖူယိုအမေရိကန်တန်ရဲ့ကြာသာပတင်းနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတခါတော့စနေနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးကြမယ်အကြောင်းအရာတွေကိုဖိတ်ခေါ်ပြောပြဖိတ်ခေါ်ပြရစီရှင
်။ဒရရှိမခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်။ကိုယ်စလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေတွေနောက်ရွက်ောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါရယ်
ဒီအတွက်ဒီကိုယ်စားလောင်းရေချင်းတမမှုနဲ့ပတ်သက်လို့တည်ဆဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုတွေကိုလာမယ့်စနေညပိုင်းဒဲလီတိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ရမယ်တော်ရရှင်တွေကိုကြိုဆိုပါရစေ
။ VOA American တန်ရဲ့ဓာတ်ရိုက်လေး line စီစဉ်တွေကို internet စနေညပိုင်းစီစဉ်တွေမှာတပတ်ကိုပုံမှန်2ချိန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးပါအောင်မယ်။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းထောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လက်ရှိအစိုးရသက်တမ်းအတွင်းပစ်ခတ်တိုက်ခိုက်မှုရစေးရေး NCA စာချုပ်လက်မှတ်ရေးထိုးသွားဖို့ UPWC ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကနေတိုင်းနာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကိုတိုက်တွန်းခဲ့ပါတယ်။ရခိုင်တပ်မတော်နဲ့ပတ်သက်တယ်လို့တန်တရားရှိသူ၃ဦးကိုရင်ဂါမာတီခိုင်ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကနေစစ်ဆေးဖမ်းဆီးမှုတွေလုပ်ဆောင်နေတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးပြီးလက်နက်ဖြုတ်သိမ်းသွားရမယ်ဆိုတဲ့တမရကဝေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေဘလို့သဘောထားအမြင်တွေရှိနေပါလဲဆိုတဲ့အကြောင်းတွေကိုကြားကြရပါပါရှင
့်။ကျမကနူပန်ပါတဲ့င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တမတဦးသိန်းစင်ရဲ့လက်ရှိအစိုးရတပ်တန်းအတွင်းမှာတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးသွားဖို့ UPWC ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကနေတိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့တွေ့ဆုံဆင်မှာတိုက်တွန်းပြောဆိုခဲ့ပါတယ်။ဩဂုတ်လ30ရက်နေ့မှာကျင်းပခဲ့တဲ့ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလမ်းမဖွင့်ပွဲအပြီးဝန်ကြီးဦးအောင်မင်းအပါအဝင်မြန်မာငင်းချမ်းရေးစင်တာကပုဂ္ဂိုလ်တွေနဲ့အတူ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရက်တစ်ကရင်အကျိုးပြုတက်မတော် DKBA ကရင်ငင်းချမ်းရေးကောင်စီ KPC တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ALP ရခိုင်လူမျိုးရေးပါတီ PNLO ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်စရှိတဲ့လက်နက်ကန်အဖွဲ့ခုနှစ်ဖွဲ့ခေါင်းဆောင်တွေနဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာတွေ့ဆုံခဲ့ကြတာပါတိုင်းရင်းသားတွေလိုလားနေတဲ့ NCA လက်မှတ်ရေးထိုးရေးမှာအားလုံးစုံပါဝင်ရေးအချက်ကိုအစိုးရအနေနဲ့လက်မခံနိုင်သေးပေမဲ့ TNLA ခေါ်တအောင်းပလောင်လူမျိုးရေးတက်မတော်ကိုတော့ပြည်ထောင်စုအစ်စ်ငင်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်သွားမယ်လို့ဝန်ကြီးဦးအောင်မင်းကနေပြောဆိုခဲ့ကြောင်းတောင်ပိုင်းရှမ်းပြည်တက်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
ပင်္ဂလီနယ်ချားဆောင်တပ်ဖွဲ့ BGP နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့အကြားပစ်ခတ်မှုဖြစ်ပွားခဲ့လို့နယ်ချားဆောင်တပ်ဖွဲ့ဝင်တဦးတန်ရာရရှိသွားတဲ့အတွက်ရခိုင်တပ်မတော်နဲ့ပတ်သက်တယ်လို့တန်ရာရှိသူ၃ဦးကိုရင်ဂါမာတီခရိုင်ရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဩဂုတ်လကုန်ပိုင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုဟာပင်္ဂလာမြန်မာနယ်စပ်ပန္ဒရာပင်ခရိုင်ဒန်းစိတ်မြုပ်နယ်မော်တုတ်ကြီးကြီးရွာနီးမှာဖြစ်ပွားခဲ့တာပါဒီလိုဖြစ်ပွားရတာဟာရခိုင်တပ်မတော်ပိုင်ဆိုင်တဲ့မြင်းဆက်သုံးကောင်ကိုဘင်္ဂလားနယ်ချာဆောင်တပ်ဖွဲ့ကဖမ်းဆီးရကနေစတင်ဖြစ်ပွားခဲ့တယ်လို့နယ်စပ်ကလာတဲ့တင်းတွေအရာတိရပါတယ်တိခါမှုဖြစ်ပွားတဲ့ဒေသမှာစစ်တပ်နဲ့ဘင်္ဂလီနယ်ချာဆောင်တပ်ဖွဲ့ကိုအားဖြည့်ပြီးနေမြင်းရှင်းလင်းရေးတွေနယ်စပ်မှာခြေဆိုင်လှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေမြန်မာဘက်ကိုမဝင်ရောက်နိုင်အောင်နယ်စပ်တွေကိုပိတ်ဆို့ပေးဖို့မြန်မာအစိုးရကိုဘင်္ဂလားအနာပိုင်ဘက်ကတောင်းဆိုထားတယ်လို့ဘင်္ဂလားတင်းစာတွေမှာရေးသားဖော်ပြထားပါတယ်
တနင်္ဂနွေလုံးအဖြစ်ခတ်ရစေးရေး NCA စာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်နိုင်ငံတော်သမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအသီးကထိပ်သီးခေါင်းဆောင်တွေဟာအခုလ9ရက်နေ့မှာနေပြည်တော်မှာတွေ့ဆုံသွားမယ်လို့တိုင်းရင်းသားအစစ်မြေညီနိုင်ရေးကိုယ်စားလှယ်အဖွဲ့ SD ရဲ့ခေါင်းဆောင်ဘရူနိုစီဖိုးရာစိန်ကပြောပါတယ်ဒီတွေ့ဆုံပွဲမှာတနင်္ဂနွေလုံးအဖြစ်ခတ်ရစေးရေးစာချုပ် NCA ကိုအဆုံးသတ်ရေးတိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ရေးအပြင်လက်ရှိအစိုးရနဲ့စစ်ဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက် စီရေးအာမခံချက်နိုင်ငံရေးအာမခံချက်ရှိရေးကိစ္စရပ်တွေကိုအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ဘရူနိုစီဖိုးရာစိန်ကပြောပါတယ်တိုင်းရင်းသားထိပ်သီးခေါင်းဆောင်၅ဦးနဲ့တိုင်းရင်းသားအစ်စ်မြင့်ညီနိုင်ရေးကိုယ်စားလှယ်က SD ခေါင်းဆောင်၃ဦးကနေသမ္မတဦးသိန်းစိန်ဦးဆောင်နဲ့အစိုးရအဖွဲ့နဲ့နေပြည်တော်မှာတွားရောက်တွေ့ဆုံသွားကြမှာဖြစ်ပါတယ်
မွန်ပြည်နယ်ရေးမြို့နယ်အန်တင်ကြောက်မီတွေဆက်ယုံစီမံကိန်းအတွက်မြေနေရာဝယ်ယူရေးကိစ္စနဲ့ပတ်သက်ပြီးအနောက်ရှက်ပေးမှုပုံမှန်၄ခုနဲ့တိုင်ကြားခံထားရတဲ့ဒေတာခန်25ဦးကိုကြေခွင့်ရှိတဲ့ပုံမှန်တစ်ခုကိုအမှုဖွင့်တိုင်ကြားထားသူတွေပက်ကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်ကြေရွာအုပ်ချုပ်ရေးမှူးဦးအောင်မြင့်ရှိန်နဲ့ရွာသား25ဦးကိုရေးမြို့မှရဲစခန်းကအမှုဖွင့်တိုင်ကြားရမှာပုံမှန်၄နှစ်ခွန်အကျိုးစီးပွားပျက်စီးစေမှု၅တုံည၆ဂျိမ်းမောင်းမှုတွေကိုကြေအေးလိုက်တာဖြစ်ပြီးကျန်တဲ့ပုံမှန်တစ်ခုကိုကြေရေးနိုင်ဖို့အတွက်တရားရုံးအထိတင်ပြလျှောက်ထားရမယ်လို့ကရကန်ရှင်တွေကပြောပါတယ်ပြီးခဲ့တဲ့မေလတုန်းကကြောက်မီတွေဆက်ယုံစီမံကိန်းတက်မြေဝယ်တဲ့သူတွေကိုစီမံကိန်းကုမ္ပဏီလားတဲ့ဒေတာခန်တွေကနေဓာစီခဲ့တဲ့အပေါ်အမှုဖွင့်အရေးယူခြင်းခံခဲ့ရတာပါအန်တင်ကြောက်မီတွေဆက်ယုံစီမံကိန်းဟာပြီးခဲ့တဲ့ဧပြီလ9ရက်နေ့ကပြည်ထောင်စုဆိုရလက်စီဝင်ကြီးဌာနနဲ့လုပ်ငန်းဆောင်ရွက်နေတဲ့သဘောတူစာချုပ် MOA လက်မှတ်ရေးထိုးပြီးဖြစ်တယ်လို့ဒေတာခန်တွေရဲ့ကန့်ကွက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်
ချမ်းပြည်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသအတွင်းတွာလာလှုပ်ရှားနေတဲ့ပလောင်တအောင်းလက်နက်ကင်တပ် TNLA တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကပိုက်စိတ်တိုက်ထိုးစစ်ဆင်နေပါတယ်ချမ်းပြည်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသအတွင်းမှာအစိုးရတပ်မတော်တပ်မ99တပ်မ88တပ်မ89တပ်မ71နဲ့စကခ16စကခ1တွေအင်အားဖြည့်လှုပ်ရှားနေတယ်လို့ TNLA နိုင်ငံသားရေးဌာနမှူးတပ်ပန်းလကပြောပါတယ်တိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုလက်မှတ်ရေးထိုးနိုင်ဖို့လက်နက်ကင်တပ်ဖွဲ့ကောင်းဆောင်တွေနဲ့နိုင်ငံတော်သမ္မတတွဲဆောင်ဖို့ပြင်ဆင်နေချိန်တိုက်ပွဲမဖြစ်အောင်အထူးရှောင်ရှားနေတဲ့ကြားကဩဂတ်စ်လ23ရက်နေ့ကနေကနေ့အထိရှမ်းပြည်မြောက်ပိုင်းအတွင်းတိုက်ပွဲပေါင်း10ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့လည်းတပ်ပန်းလကပြောပါတယ်
ခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်ပြည်ထောင်စုငင်းကြေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကနေကြိုးပမ်းနေစင်မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်ကနေ NCA လက်မှတ်ရေးထိုးပြီးရလက်နက်ဖြုတ်သိမ်းသွားရမယ်ဆိုတဲ့ပြောဆိုချက်ဟာတိုင်းနာလက်နက်ကိုင်ရဲ့အဖွဲ့ချားမှာကြရဲရိုင်းမှုဖြစ်ပွားနေပါတယ်။ဒီပြောဆိုချက်တွေပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်
။တမ်တော်ကကွေရီဦးစီချုပ်ခုလိုမျိုးပြောကြားချက်ဟာတိုင်းရင်းသားရင်အားစုတွေကိုအတိအလင်းတတိပေးလိုက်တယ်လို့တာအမျိုးတလူမြောက်ရေးတမ်တော် TNL ဥက္ကဋ္ဌတအိုင်ဖုံးကပြောပါတယ်
ဒီ NCA မထိုးသေးပဲနဲ့ဒီလိုမျိုးပြောတယ်ဆိုတာတော့ဒါမှဖြစ်တင်မှုမပြောတင်မှုလို့ကျွန်တော်ဒီလိုပဲမြင်တယ်။အဲဒါမဲ့အဲ့လိုပြောတယ်ဆိုတာကျွန်တော်တို့ကတက်တက်တတိပေးတဲ့အနေနဲ့ကျွန်တော်တို့ကိုကြီးညာထားတဲ့အနေနဲ့ဒီအတိုင်းကျွန်တော်လုပ်မယ်ဆိုတာအဲ့လိုပြောလိုက်တာ
။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစေအဖွဲ့ဖြစ်တဲ့ပလောင်တပ်ဖွဲ့ TNLA ရခိုင်တပ်တော် AA ကိုကောင်တပ်ဖွဲ့ MNDA တို့တွေဟာနိုင်ငံတော်ကုန်တိုက်ခါကိုထိပါစော်ကားတဲ့အတွက်လက်နက်အပြီးချဖို့လမ်းတစ်ခုပဲရှိတယ်လို့ပို့ချုပ်မှုချင်းမင်းအွန်လိုင်းကနေမြန်မာစာနယ်ဇင်းကောင်စီယာယီကိုပြောကြားခဲ့ပါတယ်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့လက်နက်ချမှာမဟုတ်ပဲလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စအပေါ်ဆက်လက်ဆွေးနွေးသွားမယ်လို့ထိပ်တည်အစည်းအဝေးပြောခွင့်ရပတိုဆော့ကွယ်ထူဝင်ကပြောပါတယ်
လည်းချက်ဘလူးမလည်းမချက်ပါဘူးအခုကတီတီအက်ဆက်ဆာဆိုတာကအပြစ်ခတ်ရဆေးပြည့်တဲ့နောက်ပိုင်းမှာကျွန်တော်တို့ခေါင်းစဉ်အောက်ရှိပါတယ်ခုနိုင်ငံရေးတွတ်ဆွေးနွေးရေးအတွက်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရင်းနဲ့လုပ်ငန်းစဉ်များကိုဆွေးနွေးမယ်
တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့ NCA စာချုပ်ပါအချက်လက်တွေကိုပေါ်ပေါ်ဆဆလှုပ်ဆောင်မယ်ဆိုရင်အခွင့်အရေးဆုံးပါသွားနိုင်တယ်လို့ဥပဒေပညာရှင်ပုံမူကြီးခွန်ဥက္ကာကပြောပါတယ်
စာချုပ်မှာနှစ်ဖက်သဘောတူပြီးအကောင့်ထဲပေါ်တဲ့အချိန်မှာကျွန်တော်တို့ကပေါ်ပေါ်ဆဆလှုပ်ခဲ့ရင်လေးလေးနက်နက်မကြည့်ဘူးဆိုရင်တော့အဲ့ဒါမှပြန်ရှုံးနိုင်တယ်ဒီစီအားအတွက်အောင်ကြောက်ဖြစ်သွားနိုင်
တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ကလက်နက်ကင်အဖွဲ့စီအားလုံးနဲ့ NCA လက်မှတ်ရေးထိုးရေးမှုကိုလိုလားနေကြပေမယ့်အစိုးရအနေနဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တအားကလောင်တပ်ဖွဲ့ကိုကောင်တပ်ဖွဲ့ရခိုင်တပ်မတော်စားတဲ့အဖွဲ့တွေနဲ့လက်မှတ်ရေးထိုးဖို့လက်မခံသေးတဲ့အခြေအနေမှာရှိနေပါတယ
်ဆက်ပြီးတော့ချင်းပြည်နယ်အတွင်းမှာမိုးကြီးမြေပြိုမှုတွေရေကြီးမှုတွေကြုံနေရပြီးတော့မြို့တော်ဟာခါနဲ့ပလောဝမြို့တို့ဟာအဆိုးရွားဆုံးအခြေအနေကိုရောက်နေတယ်လို့ဒေသခံတွေကဆိုပါတယ်ဟာခမျိုးနဲ့ပလောဝမျိုးရဲ့ရေဘေးဒုက္ခကြုံနေရတဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားတဲ့သတင်းလွှာကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ထားပါတယ်
။ချင်းမြင့်နယ်ဟာခမျိုးကရက်ွက်6ခုဟာရေကြီးမြေပြိုမှုကြောင့်ဒေသခံတွေပြောင်းရွှေ့နေရတဲ့နေထိုင်နဲ့ပတ်သက်ပြီးဟာခမျိုးကတိုက်ခါတော်ရဆရာတော်ပေါ်တွန်ကျဲဦးကခုလိုပြောပါတယ်
။က
refugee camp မှာတတောင်းပြီးပါရှိတယ်အိယာ980ရှိတယ်အဲ့ဒီ980ထဲမှာလုံးဝမရှိတော့တဲ့ပြူလေးတော့တဲ့အိမ်ဖြစ်စီတော့တဲ့အိမ်ကြီးလည်းရှိတယ်ပြီးတော့အခုမြို့ဟောင်းရက်ကွက်ဆိုတဲ့ဟာလူပေါင်း1,000-3,000လောက်ရှိမယ်အဲ့ဒီရက်ကွက်တစ်ခုလုံးကျတော့ဘာမှမရတော့ဘူးအကုန်လုံးပဲပြီးတော့မှတခြားရက်ကွက်မှာလုံးပေါင်းထားတယ
်ဟာကမြို့မှာလူကြီး1,000နီးပါးဟာဒုက္ခတဲ့စခန်းခွန်တစ်ခုမှာခိုးလုံနေရပြီးကလေးငယ်အယောက်2,000ကျော်ဟာကြောင်းတက်ဖို့အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပေါ်တွန်းကျဲဦးကပြောပါတယ်ဟာကမြို့မှာရေတိုက်စားမှုကြောင့်လမ်းမဆက်တို့ရေပြတ်တောက်သွားတာကြောင့်ဇန်စည်းတွေအဆမတန်တက်လာပြီးစားတုံးသူတွေအခက်တွေ့နေရတယ်လို့တိတ်ခါတော့ရစရာတော့ပေါ်တွန်းကျဲဦးကခုလိုဆက်ပြောပါတယ
်။ကာလာပေးတာကလတ်ကျော်နေပြီ။အဲ့ဒါနဲ့ဒါတွေကိုနိုင်တော့ကတော်လေးဆန်ကတဲ့အိတ်ကိုတုံးတောင်းပေးရဟောတဲ့အိတ်ကိုတတိခွဲထီတော်ပြစ်ခဲ့တယ
်။ချင်းပြည်နယ်မှာရေပေးတံဒုတိယအစိုးရဆုံးခံခဲ့ရတဲ့ပလဝမြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဂီမိုကယ်ဆယ်ရေးဖွဲ့ရဲ့တွင်းမှုဥပူထံပိုင်ကခုလိုပြောပါတယ်။
ဒီဖလဝါနဲ့သမီးတို့ဆက်မှာလည်းပဲအိမ်ခြေပေါင်း900နဲ့1000ချားရှိမယ်လူအရင်းနဲ့လည်းပဲ3000ဆိုရှိမယ
်ချင်းပြည်နယ်အတွင်းဇွန်လဒုတိယပတ်ကစလို့မိုးပြင်းထန်စွာရွာသွန်းမှုကြောင့်မြို့နယ်ကိုမြို့နယ်လုံးမှာရေကြီးရေရှမ်းမြေပြိုမှုတွေကြောင့်လူနေအိမ်တွေကျောင်းတွေလမ်းတံတားတွေပျက်စီးခဲ့ပြီးခန့်မှန်းခြေဆုံးရှုံးမှုတန်ဖိုးကျပ်တန်းပေါင်း1000ကျော်ရှိတယ်လို့ချင်းပြည်နယ်အစိုးရဘက်ကနေထုတ်ပြန်ထားပါတယ်
ဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
တမဒဦးသိန်းစင်ရဲ့လက်ရှိအစိုးရတပ်တန်းအတွင်းမှာတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးသွားဖို့ UPWC ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကနေတိုင်းရင်းသားလက်နက်ကန်အဖွဲ့ခုနှစ်ဖွဲ့နဲ့ထိုင်းနိုင်ငံအတွင်းမှာတွေ့ဆုံဆင်မှာတိုက်တွန်းပြောဆိုခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American အတံမြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ် 855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကနေပြီးတော့လည်း email ကနေပေးပို့နိုင်ကြပါတယ်ဖုန်းနံပါတ်ကတော့12923812555လေးဖြစ်ပါရဲ့ရှင်ဖူယိုရဲ့ကြာသာပတင်းနဲ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပြနေတဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစအဆုံးကိုအတန်လှန့်နေပြီးပြချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ32နဲ့50တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညပဲအစီအစဉ်အဆုံးမတက်ခင်ပြန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
ဟန်ဂေရီနိုင်ငံဘူဒဘက်စ်မြို့ဘူဒာယုံကြီးမှာအနောက်ဥရောပဘက်သွားဖို့မျှော်လင့်နေကြတယ်။ရွှေပြောင်းလာသူဒုက္ခသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်သွားမယ်ယထာဒဇင်းမှရှိမှမဟုတ်ဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဂျာမနီမှာနိုင်ငံကြီးခေါ်လုပ်ခွင့်ရှောက်ထားနေအောင်ယထာနဲ့သွားဖို့စီစဉ်နေကြတဲ့ရာနဲ့ချီးတဲ့ဒုက္ခသည်တွေနဲ့နှစ်ရက်ကြာပြဿနာတက်နေကြတဲ့ရဲတွေကတော့ဒီဘူဒာယုံကြီးကနေဒီကနေ့ပဲထွက်ခွာသွားကြပါပြီ။ဒါပေမဲ့ဒုက္ခသည်တွေကိုဘူဒာယုံထဲမှာနေခွင့်ပေးထားတာမို့အနောက်ဥရောပခီးဆက်လို့မရတဲ့ဒီဒုက္ခသည်တွေဘယ်ကိုသွားကြမလဲဆိုတာကတော့တည်တည်ကွယ်ကွယ်မသိရသေးပါဘူး။တရုတ်နိုင်ငံကငင်းချမ်းရေးအတွက်လေးထတာကိုပြတဲ့အနေနဲ့စစ်တပ်ကတပ်သား3သိန်းရှော့ချမယ်လို့တရုတ်သမ္မတကဒီကနေ့အချင်းပါတဲ့အစည်းအပြအခမ်းအနားမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်မှာဂျပန်နဲ့အောင်နိုင်တဲ့ထိမ့်မှတ်ဖြစ်တရုတ်နိုင်ငံတင်းနမင်းရင်းမြန်မာအစည်းအပြအခမ်းအနားကိုဒီကနေ့ကျင်းပတာဖြစ်ပြီးဒီအစည်းအပြအခမ်းအနားကိုမြန်မာသမ္မတဦးသိန်းစင်နဲ့တက်ရောက်ခဲ့ပါတယ်။တရုတ်ရဲ့တင်မောင်းလားစင်ကိုအလက်စကာကမ်းလွန်ကနိုင်ငံတကာရေပြင်မှာတွေ့နေရတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါဟာတရုတ်ကမ်းခြေနဲ့ဝေးလံတဲ့နေရာတွေမှာပါဆင့်ရပြမယ်စီမံကိန်းကိုအကောင့်ထဲပေါ်ဖို့အတွက်တရုတ်အစိုးရစူးစမ်းမှုအသစ်တရားလို့လေလာသုံးသပ်သူအများအပြားကမြင်ကြပါတယ်။ပြီးခဲ့တဲ့လကဗန်ကောက်မြို့အင်ယာဝန်နကွန်ဘုံဖောက်ခွဲမှုမှာပါဝင်ပတ်သက်တယ်လို့ယူဆတဲ့တက်တရမြတ်တန်တရရှိသူတို့ကိုဖမ်းဆီးလိုက်ပြီလို့ထိုင်းအာဏာပိုင်တွေကဒီကနေ့ကြေညာလိုက်ပါတယ်။ဒီမှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်နဲ့ဖမ်းဆီးခံရသူတွေရဲ့နာမည်တွေကိုလည်းအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ဒီထဲမှာထိုင်းလူမျိုးမွတ်စလင်ဘာသာဝင်လို့သတ်မှတ်ခံထားတဲ့အသက်38နှစ်ရှိပြီဖြစ်တဲ့အမျိုးသားတစ်ယောက်လည်းပါပါတယ်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းပြန်လည်နားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.